Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA မိတ်ကန်တန်ရဲ့2023ခုနှစ်ဇူလိုင်လ28ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်တန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစွန့်မမ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တဲ့ရောက်သတင်းတွေကိုမဆွမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့အမေရိကန်ရဲ့အမျိုးသားလုံခြုံရေးလုပ်ပိုင်ခွင့်အဥပဒေ NDA ကိုအတည်ပြုလိုက်ပါပြီ။လုံခြုံရေးဗီဒီယိုကပုံတွေကိုဖျက်ဖို့ကြိုးစားမှုနဲ့တမရဟောင်းထရန့်ပေါ်အမှုတွေထပ်တိုးလိုက်ပါတယ်။ဒေါ်ဆန်းစုကြည်ကိုအကြဲချုပ်ထားတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကညှင်းဆိုလိုက်ပါတယ်ဆိုတဲ့သတင်းတွေပါဝင်ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မြန်မာနိုင်ငံကိုရောက်နေတဲ့တရုတ်နိုင်ငံသားယာဉ်ဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်ဟာဒီကနေ့မနက်ပိုင်းမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးတော့ဆွေးနွေးခဲ့ပါတယ်။
ဒီနိုင်ငံရဲ့အာရှရေးရာအထူးကိုယ်စားလှယ်ဒီမြန်မာနိုင်ငံရဲ့လုပ်ငန်းတွေထဲမှာဆက်တဲ့ဝင်ပါဝင်ဆောင်ရွက်နေတဲ့သူဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ဆိုတော့ကျွန်တော်နိုင်ငံရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဆိုတော့အေးစိတ်ဆွေးနွေးဖြစ်ပါတယ်
။စစ်ကောင်စီပြောခွင့်ရပြောပြပေးခဲ့တာပါ။ဒီသတင်းမကြခင်မှာအပြည့်စုံနားဆင်ရပါမယ်။နောက်ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာနီးမှာတော့စစ်ကောင်စီတက်တဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့တို့ကြားမှာမနေ့ကတနေ့ကတိုက်ပွဲပြင်းထန်ခဲ့ပြီးတော့ညပိုင်းမှာစစ်ကောင်စီဘက်ကလေချောင်းကနေပါတိုက်ခိုက်ခဲ့ပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမတ်ခင်လေးနဲ့အတူပြပြပေးပါမယ်ရှင
်ပင်လယ်နက်ကနေကောက်နံတင်ပို့တဲ့အစီအစဉ်ကနေရုရှားနှုတ်ထွက်ခဲ့ပြီးသတင်းနှစ်ပတ်မပြည့်မီကြာသာပတင်းတွေကရုရှားအာဖရိကညီလာခံဖွံ့ဖွဲကိုစိန့်စပီတာစဘတ်မှာပြုခဲ့ပါတယ်ဒီအစည်းအဝေးပွဲကိုအာဖရိကနိုင်ငံတွေကအကြီးအကဲ18ဦးသာတက်ရောက်ခဲ့တယ်လို့ဗြိတိန်ကာကွယ်ဝန်ကြီးဌာနကဒီနေ့ပဲသတင်းထုတ်ပြန်ပါတယ်2019ခုနှစ်မှာနောက်ဆုံးလုတ်သွားခဲ့တဲ့ရုရှားအာဖရိကညီလာခံကိုတော့ခေါင်းဆောင်43တက်ရောက်ခဲ့တာပါအာဖရိကသမ္မတအကြီးအကဲကတော့ရုရှားကျူးကျော်မှုကြောင့်ဖြစ်လာတဲ့အကျက်တဲကိုမိဖက်နိုင်ငံအနေနဲ့လက်ခံရုံမှတပါရွေးချယ်စရာမရှိတာကြောင့်သွင်းကုန်ပေါ်မိခိုနေရတဲ့ထောင်ပေါင်းများစွာသောလူတွေကိုကယ်တင်နိုင်မှုအတွက်ဖြည့်ရှင်းချက်တည်းကိုရှာဖွေဖို့လူတွေတို့မိန့်ခွန်းမှာပြောသွားခဲ့ပါတယ်။ပင်လယ်နဲ့ကောက်နံတင်ပို့မှုအစီအစဉ်ကနေမနှုတ်ထွက်ခင်မှာပဲကောက်နံတန်ချိန်တန်း30ကိုအာဖရိကကိုတင်ပို့ခဲ့ပါတယ်။ရုရှားကယူကရိန်းကောက်နံတွေကိုပိတ်ဆို့လိုက်တာဟာစပားစည်းတွေမြင့်တက်ရုံသာမကအာဖရိကတိုက်တဝမ်းမှာစားနပ်ရိက္ခာမလုံခြုံမှုကိုအနည်းဆုံးလာမယ့်နှစ်နှစ်အထိခံစားရမှာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့နေရာတော်တော်များများမှာမကြုံဘူးတဲ့အတိုင်းအတာနဲ့အပူချိန်မြင့်တက်နေတာကြောင့်အဆောက်အဦရဲ့ပြင်ပတွေမှာအလုံးလုံးကိုင်းနေရတဲ့အလုံသမားတွေကိုကာကွယ်ပေးတဲ့အနေနဲ့တောက်ရည်လွယ်ကူစွာရရှိစေဖို့နောက်မိုးလေဝသခန့်မှန်းတွက်ချက်မှုတွေပို့ပြီးတော့မှကောင်းမွန်စေရေးဆိုင်တဲ့လှုပ်ဆောင်ချက်အသစ်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ဇူလိုင်လ28ရက်နေ့ကကြေညာလိုက်ပါတယ
် Today I'm announcing additional steps to help states and cities deal with the consequences of extreme heat first
သမရပြောသွားတာကတော့ရာသီဥတုကအလွန်ကျွံပူပြင်းလို့နဲ့ဓာတ်ကိုခံနေရတဲ့ပြည်နယ်တွေနဲ့မြို့နယ်တွေကိုအထောက်အကူဖြစ်စေမဲ့အစီအစဉ်ကိုကျွန်တော်ဒီကနေ့ကြေညာတာဖြစ်ပါတယ်ပထမအဆင့်အနေနဲ့ကတော့အပူချိန်မြင့်တာကအန္တရာယ်ရှိတယ်ဆိုတဲ့သတိပေးချက်ထုတ်ပေးနိုင်မှုအတွက်အလုံသမားဝန်ကြီးဌာနယာယီဝန်ကြီးဂျူလီဆုတ်ကိုကျွန်တော်ညွှန်ကြားထားပါတယ်အဲ့ဒီလိုမျိုးကြေညာခြင်းအပြင်အလုံသမားတွေဟာအပူချိန်ကြောင့်ဖြစ်တဲ့ဆိုးကျိုးတွေအတွက်ပြည်ထောင်စုဆိုရရဲ့အကာအကွယ်ပေးမှုကိုရရှိမှာဖြစ်ပါတယ်ကျွန်တော်တို့မှာအလုတ်သမားတွေကိုကာကွယ်ပေးရမယ်တာဝန်ရှိပါတယ်လို့အင်ဖြူတော်မှာသမရဘိုင်တန်ကပြောသွားတာဖြစ်ပါတယ်ဒါအပြင်ဥရုယာတိပြောင်းလဲမှုကြောင့်ဖြစ်ပေါ်တဲ့ဒီအကျိုးဆက်တွေပေါ်မှာဆက်ပြီးတော့ငင်းပယ်နေလို့မရတော့ဘူးလို့လည်းသမရကပြောပါတယ်အမေရိကန်တဝမ်းမှာတော့လူပေါင်းတန်း200လောက်ဟာအခုရက်ပိုင်းနေအတွင်းမှာအပူချိန်မြင့်လွန်းတဲ့ဒဏ်ရည်ကြီးမှုဥရုယာတိဖောက်ပြန်မှုဒဏ်တွေနဲ့ရင်ဆိုင်ရနိုင်နေဆိုတဲ့အမျိုးသားမိုးလူစလဌာနရဲ့သတိပေးချက်မတိုင်ခင်မှာပဲသမရဘိုင်တန်ရဲ့ကြေညာချက်ထွက်လာတာဖြစ်ပါတယ်ရှင်
သက်ဆိုင်သူတွေသာဖတ်ခွင့်ရှိတဲ့စာရွက်စာတမ်းတွေကိုမာရီလာကိုစံအိမ်မှာဖွက်ထားခဲ့တယ်ဆိုပြီးတမရဟောင်းဒေါ်နယ်ထရန့်ပေါ်ဆွဲထားတဲ့အမှုမှာနောက်ထပ်ဆွဲချက်တွေထပ်တိုးတယ်လို့တရားလူရှိနေတွေဘက်ကပြောကြားလိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေကြည့်လို့မရအောင်လုံခြုံရေးကင်မရာတွေတဲကပုံတွေကိုဖျက်ပစ်ဖို့ကြိုးစားခဲ့တယ်လို့တမရဟောင်းထရန့်အပြင်သူ့ရဲ့အမှုတမ်းတစ်ယောက်ကိုပါတရားစွဲလိုက်တာဖြစ်ပါတယ်။ကာကွယ်ရေးအချက်လက်တွေအပအဝင်နိုင်ငံတော်လျှို့ဝှက်မှတ်တမ်းတွေတရားမဝင်လက်ဝဲထားရှိမှုနဲ့ဖက်ဒရယ်အစိုးရရှေ့နေတွေကအရင်တည်းကထရန့်ပေါ်အမှုပေါင်း30မှုနဲ့တရားစွဲဆိုထားတာဖြစ်ပါတယ် သမရတာဝန်ပြီးဆုံးချိန်မှာနိုင်ငံတော်မှတ်တမ်းကိုပြန်အပ်ရမယ်ဆာရွက်စာရန်ဒီကိုပြန်မအပ်ပေဖလော်ရီဒါပြည်နယ်မှာရှိတဲ့မာရီလာကိုဆန်အိမ်ကိုထရမ့်ကယူသွားခဲ့ပါတယ်မသက်ဆိုင်သူတွေဖက်ခွင့်မရှိတဲ့အချက်လက်တွေကိုစနစ်တကျလုံခြုံအောင်သိမ်းဆည်းထားတာမျိုးမဟုတ်တာကြောင့်တရားစွဲခံနေရတာလည်းဖြစ်ပါတယ်အဲ့ဒါကိုစုံစမ်းစစ်ဆေးနေတဲ့သူတွေအနေနဲ့လုံခြုံရေးမှတ်တမ်းဗီဒီယိုတွေကြည့်လို့မရအောင်ဆန်အိမ်မန်နေဂျာကိုထရမ့်ကဖျက်ခိုင်းခဲ့တယ်လို့ဖက်ဒရယ်အစိုးရတရားလူရှင်းတွေဘက်ကသက်သေတွေနဲ့တင်ပြခဲ့တာဖြစ်ပါတယ်ဒါကြောင့်လည်းမန်နေဂျာဆန်အိမ်မန်နေဂျာကိုလည်းအမှုဖွင့်ထားပါတယ်ရှင
်အမေရိကန်ပြည်ထောင်စုအမျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်အဥပဒေ NDAA မူကြမ်းကိုအထက်လွှတ်တော်ကအတည်ပြုလိုက်ပြီးမှအထက်လွှတ်တော်ကနေပြင်ဆင်ထည့်သွင်းအတည်ပြုချက်တွေပေါ်မှာအောက်လွှတ်တော်မှာအခြေတင်ဆွေးနွေးအတည်ပြုကြရအောင်မှာဖြစ်ပါတယ်ဒီမိုကရက်အများစုလွှမ်းမိုးတဲ့အထက်လွှတ်တော်မှာထောက်ခံမဲ86မဲကန့်ကွက်မဲ17မဲနဲ့ကြာသာပတေးနေတုန်းကအတည်ပြုခဲ့ကြတာဖြစ်ပါတယ်ဇူလိုင်လဇန်နုံကတော့ Republican အမတ်တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာထောက်ခံမဲ219မဲကန့်ကွက်မဲ210နဲ့ကပ်ပြီးတော့အတည်ပြုခဲ့ပါတယ်အခုတခါအထက်လွှတ်တော်ကနေပြင်ဆင်အတည်ပြုတဲ့မူကြမ်းနဲ့အောက်လွှတ်တော်မှာအတည်ပြုထားတဲ့မူကြမ်းတွေကိုနှိုင်းယှဉ်ပြီးတော့လွှတ်တော်အမတ်တွေကြားမှာအလျော့တင်းလုပ်ပြီးတော့လွှတ်တော်နေရာစလုံးမှာအတည်ပြုနိုင်အောင်ကြိုးစားကြမှာဖြစ်ပါတယ်။ဒေါ်လာသန်းပေါင်း886ဘီလီယံသုံးဆွဲမဲ့အသုံးစရိတ်ဥပဒေထဲမှာတော့ AI ညာရီတုနဲ့ဒပိုင်းလျက်ကူစီမီကွန်ဒက်တာလုပ်ငန်းတွေလုပ်နေတဲ့အမေရိကန်ကုမ္ပဏီတွေအနေနဲ့တရုတ်နိုင်ငံမှာရင်းနှီးမြှုပ်နှံတာနည်းပညာတွေအသုံးချတာကိုကန့်သတ်ထားပါတယ်။ဒါ့အပြင်အမေရိကန်စစ်မှုထမ်းတွေကိုလစာ 5.2 ရာခိုင်နှုန်းတိုးပေးဖို့နောက်ယူကရိန်းကိုစစ်ရေးအကူအညီတွေပေးဖို့ပါဝင်တယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုနာမည်နဲ့တကွဖော်ပြပြီးတော့လက်နက်မဟုတ်တဲ့အကူအညီတွေကျွမ်းကျင်မှုအကူအညီတွေပေးဖို့ခွင့်ပြုထားပါတယ်ရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောက်ကြညာ VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုနေပြည်တော်အကျဉ်းထောင်ကနေနေအကျေချုပ်ပြောင်းရွှေ့လိုက်တယ်ဆိုတဲ့သတင်းကိုကြားသိမှထားတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOE ကိုခုလိုပြောပါဗျ။ဒ
ီကိစ္စနဲ့ပတ်သက်လို့တော့ကျွန်တော်အနေနဲ့ကတော့ရုံတရားကြားသိရမှုမရှိပါဘူးဗျာ။အခုနောက်ပြောတဲ့အတိုင်းပဲကျွန်တော်ကြားသိရမှုမရှိဘူးလို့ပဲကျွန်တော်ပြောချင်ပါတယ်ဗျာ။
မနေ့တော့ကလည်းဒေါအောင်ဆန်းစုကြည်နဲ့ပြည်အောင်စုလွှတ်တော်နိုင်ကဦးတီခွန်မြတ်တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့လည်းမဟုတ်မမှန်ကြောင်းပြောပါဗျ။အာရှနိုင်ငံတွေကထိတ်တန့်ခေါင်းဆောင်တွေကလည်းဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုပြင်ဆင်နေရဆိုတဲ့သတင်းတွေထွက်နေသလိုလက်ရှိမြန်မာနိုင်ငံမှာရောက်နေတဲ့တရုတ်နိုင်ငံသားဝန်ကြီးဌာနရဲ့အာရှရေးရအထူးကိုယ်စားလှယ်နဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဖို့ရှိမရှိ VOE ကမေးမြန်းလာမှာတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဗိုလ်ချုပ်ကြီးရာပြည့်တို့ဦးစီးတဲ့အဖွဲ့နဲ့တွေ့ပြီးကြောင်းနိုင်ငံသားဝန်ကြီးဌာနနဲ့သက်ဆိုင်တဲ့ဝန်ကြီးဌာနတွေနဲ့တွေ့ဖို့ရှိမှာဖြစ်ပြီးကျန်တဲ့အစီအစဉ်တွေတော့မရှိပါကြောင်းပြောပါတယ်နေပြည်တော်မှာရောက်နေတဲ့တရုတ်အထူးကိုယ်စားလှယ်အနေနဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ကတော့ဒီကနေ့မနက်ပိုင်းတွေ့ဆုံခဲ့တယ်လို့လည်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါရယ်ဒီရက်ပိုင်းမှာတော့ဒေါအောင်ဆန်းစုကြည်ကိုနေအကျယ်ချုပ်ပြောင်းရွှေ့ထားပြီးဖြစ်ကြောင်းနဲ့တမရဦးဝင်းညင်မန္တလေးတိုင်းဝင်ကြီးချုပ်ဒေါက်တာဇော်မြင့်မောင်တို့အပါအဝင် NLD ပါတီထိပ်ပိုင်းခေါင်းဆောင်တွေကိုပြန်လှုပ်ပေးမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါဒါအပြင်လာမယ့်ဩဂုတ်လ1ရက်နေ့နောက်ပိုင်းဂျာကာလာအစိုးရဖွဲ့ပြီးတမရဟောင်းဦးသိန်းစိန်ကပြန်ပြီးဥဆောင်မယ်အကြောင်းနဲ့အဲ့ဒီနောက်တစ်နှစ်ရွေးကောက်ပွဲကျင်းပမယ်ဆိုတဲ့ပြောဆိုမှုတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်ရှင်
ဆာရာဆာရာဟုန်းဖူးလန်ပီယာအပါဝင်ဥရောပကနာမည်ကျော်ဖက်ရှင်အမှတ်တံဆိပ်ခုနှစ်ခုကိုပိုင်ဆိုင်တဲ့ Inditex လုပ်ငန်းကြီးကသူတို့လုပ်ငန်းတွေအတွက်အဝတ်ထွေတွေမြန်မာနိုင်ငံကနေအော်ဒါမှာယူနေတာတွေကိုရက်ဆိုင်မှုလှုပ်ဆောင်နေပါပြီလို့ပြောကြားလိုက်ပါတယ်မြန်မာနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေကိုဆန့်ကျင်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေနှုတ်ထွက်ဖို့ဖိအားပေးနေတဲ့နိုင်ငံတကာအလုပ်သမားသမဂ္ဂအဖွဲ့ Industrial Oil ရဲ့တွန်းအားပေးမှုအရာမြန်မာနိုင်ငံကအဝတ်ထွေတွေကိုဝယ်ယူတာကိုတော်ဝင်သိစွာနဲ့ရက်ဆိုင်နိုင်မှုလှုပ်ဆောင်နေပါပြီလို့ရိုက်တာသတင်းဌာနကပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကနေလုပ်ငန်းတွေတော်ဝင်သိစွာနှုတ်ထွက်သွားနိုင်မှုအဝတ်အထည်အော်ဒါချုပ်တဲ့လုပ်ငန်းတွေဆက်ပြီးတော့ short ချနေပြီလို့ Inditex လုပ်ငန်းကြီးရဲ့ပြောခွင့်ရကအီးမေးလ်ပို့ခဲ့ပါတယ်လို့ပြောပါရယ်။ဒါပေမဲ့ဘယ်အချိန်မှမြန်မာနိုင်ငံကနေအမှားတွေရက်မယ်ဆိုတာကိုမပြောသလို Inditex လုပ်ငန်းအတွက်မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းတွေဘယ်နှခုမှာယူနေသလဲဆိုတာကိုလည်းအတိအမှတ်အတိအကျမသိရသေးပါဘူး။ဇာရာနဲ့အပြိုင်လိုဖြစ်နေတဲ့မန်ဂိုအမှတ်တံဆိပ်ဖက်ရှင် ကတော့မြန်မာနိုင်ငံကနေအဝတ်ထည်တွေမှာယူနေတာတွေကိုရပ်ဆိုင်းလိုက်ပြီလို့ပြောပါတယ်မြန်မာစစ်တပ်ကလူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေပေမဲ့နိုင်ငံတကာကနာမည်ကြီးအဝတ်ထည်လုပ်ငန်းတွေမြန်မာနိုင်ငံမှာဆက်ပြီးတော့လုပ်ကိုင်နေတာလူ့အခွင့်အရေးချိုးဖောက်နေတဲ့စက်ရုံတွေနဲ့လက်တွဲလုပ်ကိုင်နေတာတွေကိုအလုံသမားရေးရာအဖွဲ့တွေလူ့အခွင့်အရေးအဖွဲ့တွေကထောက်ပြပြီးတဲ့နောက်မှာတော့လုပ်ငန်းတွေထွက်ဖို့တောင်းဆိုနေကြတာဖြစ်ပါတယ်ရှင်
စင်ကာပူနိုင်ငံမှာအမျိုးသမီးတယောက်ကို19နှစ်အတွင်းပထမဆုံးကျင်းကျုပ်ပေးကွန်မြန်လိုက်ပါတယ်။စင်ကာပူမှာမွေးရစီမှုနဲ့ပတ်သက်တဲ့အမှုတွေပေါ်တည်ထံပေးတာကိုအဆုံးသတ်ဖို့လှုပ်ရှားသူတွေကတောင်းဆိုနေတဲ့ကြားကအသက်45နှစ်အရွယ်အမျိုးသမီးကိုအခုလိုကွန်မြန်ခဲ့တာဖြစ်ပါတယ်။ဘိန်းဖြူ38ဂရမ်နီးပါးလက်ဝယ်တွေ့မှုနဲ့သူ့ကို2018ခုနှစ်ခေတ်ကတည်ထံချမှတ်ထားတာဖြစ်တယ်လို့မူရစ်ဗဟိုဌာနကပြောပါတယ်။ဒါဟာစင်ကာပူမှာအခုသက်တင်တပတ်အတွင်းဒုတိယအကြိမ်မြောက်ကျိုးပေးကွန်မြတ်မှုလည်းဖြစ်ပါတယ်။ရှေ့သတင်းပတ်တွေထဲမှာလည်းမူရစ်ဆေးမှုနဲ့နောက်တစ်ယောက်ကိုကျိုးပေးမှုရှိတယ်လို့တည်ထံပေးမှုအဆုံးသတ်ဖို့လှုပ်ရှားနေသူတွေကပြောပါတယ်။စင်ကာပူနိုင်ငံမှာမူရစ်ဆေးအယောင်းဝယ်မလုပ်နိုင်အောင်တည်ထံအထိပြင်းထန်တဲ့အပြစ်ဒဏ်တွေပေးဖို့လိုရလို့စင်ကာပူအာဏာပိုင်တွေကပြောပါတယ်။ကျိုးပေးကွန်မြတ်မှုကို2022ခုနှစ်မတ်လမှာပြန်လည်စတင်ခဲ့ပြီးတဲ့ကကွန်မြတ်ခံရသူ15ယောက်ရှိသွားပြီလို့လူ့အခွင့်အရေးအဖွဲ့တွေကပြောပါတယ်။လာစဉ်တယောက်နှုံးနဲ့ကွန်မြတ်နေတာလည်းဖြစ်တယ်လို့ထောက်ပြကြပါတယ်ရှင်
။ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာကျင်းပနေတဲ့2023အမျိုးသမီးကမ္ဘာဖလားဘောလုံးပွဲဒီကနေ့အုတ်စုဒီကအသင်း၄သင်းကစားကြတာမှာတော့ပထမပွဲစဉ်ဖြစ်တဲ့အင်္ဂလန်နဲ့ဒိန်းမတ်ပွဲမှာအင်္ဂလန်အသင်းကတကောကိုမရှိနဲ့အနိုင်ရသွားပါတယ်။အုတ်စုဒီဒုတိယပွဲစဉ်ဖြစ်တဲ့တရုတ်နဲ့ဟေတီတို့ကစားကြတာမှာတော့တရုတ်အသင်းက84မိနစ်မှာပယ်နယ်တီကန်ခွင့်ရပြီးတော့တကောကိုမရှိနဲ့အနိုင်ရသွားပါတယ်။အုတ်စုဒီမှာအင်္ဂလန်အသင်းကကစားပြီးသမျှ2ပွဲစလုံးအနိုင်ရထားတဲ့အတွက်6မှတ်နဲ့8ကနေဦးဆောင်နေပြီးတော့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုတက်ရဖို့တေချာသလောက်ရှိနေပါတယ်။ဒိမ့်ဘတ်နဲ့တရုတ်အသင်းတို့ကတော့နှစ်ပွဲကစားပြီးတာမှတပွဲနိုင်တပွဲရှုံးနဲ့သုံးမှတ်စီရထားပါတယ်။ဟေတီအသင်းဟာနှစ်ပွဲရှုံးထားပြီးဖြစ်တာကြောင့်နောက်ဆုံးကစားမဲ့ပွဲစဉ်မှာနိုင်နိုင်ရှုံးရှုံးထွက်ရမှာဖြစ်ပါတယ်။လက်ရှိချန်ပီယံအမေရိကန်အမျိုးသမီးဘောလုံးအသင်းဟာဒီနှစ်မှလည်းအနိုင်ရလိမ့်မယ်လို့တစ်ပေးခံထားရပေမဲ့လောလောဆယ်မှာတော့တပွဲနိုင်တပွဲတရေနဲ့လင်းပတ်ရထားပါတယ်။2011ခုနှစ်တုန်းကချန်ပီယံဆုရထားတဲ့ဂျပန်အသင်းဟာကစားပြီးသမျှနှစ်ပွဲစလုံးမှာအနိုင်ရထားပြီးတော့6မှတ်ရထားပါတယ်။အုပ်စုစီမှာပထမနေရာအတွက်စပိန်အသင်းနဲ့အမှတ်တူနေပါတယ်။ဒီနှစ်အတွက်ပူးတွဲအင်ရှင်ဖြစ်တဲ့လက်ခံကျင်းပနေတဲ့ဩစတြေးလျနဲ့နယူးဇီလန်အသင်းတွေကတော့တပွဲနိုင်တပွဲရှုံးနဲ့သုံးမှတ်စီရထားပါတယ်ရှင်။ကြောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်ဟာဒီကနေ့မနက်ပိုင်းမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်မြန်မာပြည်ငြိမ်းချမ်းရေးနှစ်နိုင်ငံနယ်စပ်တည်ငြိမ်ရေးနဲ့နှစ်နိုင်ငံဆက်ဆံရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်တရုတ်မြန်မာအရေးလေ့လာသုံးသပ်သူဒေါက်တာလှကျော်စောကတော့နယ်စပ်မှာအွန်လိုင်းကနေငွေကြေးလိမ်လည်မှုတွေလောင်းကစားလုပ်ငန်းတွေကိုနှိမ်နှင်းမှုအပြင်ခေတ်သစ်ပိုးလမ်းမှစီမံကိန်းကိစ္စတွေကိုလည်းဒီခီးစဉ်တွင်မှဆွေးနွေးနိုင်တယ်လို့သုံးသပ်ထားပါတယ်သတင်းပြည့်စုံကိုဝင်းမင်းပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါတရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှကြီးရအထူးကိုယ်စားလှယ်မစ္စတာတန့်ချီကျွန်းဟာမြန်မာနိုင်ငံကိုတတိယအကြိမ်လာရောက်တာဖြစ်ပြီးဒီနေ့မနက်ပိုင်းမှာတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ဦးကြီးမေအောင်လှိုင်နဲ့တွေ့ဆုံခဲ့တာပါဒီတွေ့ဆုံပွဲမှာအထူးဆွေးနွေးခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းက VOA ကိုအခုလိုပြောပါတယ
်အဓိကတော့တရုတ်နိုင်ငံရဲ့အာရှကြီးရအထူးကိုယ်စားလှယ်ဒီမြန်မာနိုင်ငံရေးလုပ်ငန်းတွေမှာထက်တဲ့ဝင်ပါဝင်ဆောင်ရွက်နေတဲ့သူဖြစ်ပါတယ်အနေပတ်တဲ့ကြောင့်ကျွန်တော်ညီညာကြီးလုပ်ငန်းရှင်တွေနဲ့ပတ်သက်လို့အသေးစိတ်ဖွင့်ရဖြစ်ပါတယ်။ပြီးရင်တရုတ်မြန်မာနိုင်ငံနေကတိတာတည်ငြိမ်ရေးလုံခြုံရေးဆရာဥပဒေစိုးမှုရေးဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖြစ်ပါတယ်။တရုတ်မြန်မာနိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်လာမှုနဲ့ဆက်ဆံရေးပုံမှုတိုးမြင့်သွားမယ်ဒါအကြီးထားတွေကျွန်တော်ဆွေးနွေးဖြစ်ပါတယ
်။ဒီတရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှကြီးရာအထူးကိုယ်စားလှယ်ဟာအထင်းသိမ်းခံရသူဒေါ်ဆန်းစုကြည်နဲ့တွေ့ဆုံပွဲရှိမရှိမေးမြန်းရမှာတော့ဘုဂျုတ်စော်မင်းထွန်းကအခုလိုပြန်ကြားပါတယ
်ကျွန်တော်သိရတဲ့လောက်ကတော့ဒီတက်ဆိုင်ရာဟိုဘုရားကြီးရာဒီကဦးကြီးရာဖွင့်နေလဲတွေ့ပြီးနိုင်ငံရေးဝန်ကြီးဌာနအပြင်တော့တက်ဆိုင်ရာဝန်ကြီးဌာနတွေနဲ့အတွေ့အကြုံရှိပါမယ်ဒါနဲ့အစီအစဉ်တွေတော့မရှိပါဘူ
းမနေ့က29ရက်နေ့ကတော့အမျိုးသားစီလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးညှိနှိုင်းဖော်ဆောင်ရေးကော်မတီဥက္ကဋ္ဌဒုဘုဂျုတ်ကြီးရာပြည့်နဲ့တွေ့ဆုံခဲ့တာပါဒီတွေ့ဆုံပွဲမှာလဲ နေဆက်တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အခေါက်အထည်ဖော်မှုတွေကိုဆွေးနွေးခဲ့ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံအခြေဆိုင်မြန်မာနိုင်ငံရေးသုံးသက်သူဒေါက်တာလှကျော်စောကတော့လောလောဆယ်တရုတ်နိုင်ငံဟာအွန်လိုင်းကနေကျူးလွန်နေတဲ့ရာဇဝတ်မှုတွေကိုအလေးထားဆောင်ရွက်နေတာကြောင့်ဒီချက်တွေလည်းထည့်သွင်းဆွေးနွေးနိုင်ကြောင်းသုံးသက်ပြောဆိုပါတယ်။
အခုတို့ဟိုတရုတ်ကအကြီးအကျယ်လိုက်နေတာကတော့ဟိုအင်တာနက်ကနေငွေလင်းနဲ့ခိုင်းနေလေအဲငွေလင်းနဲ့ခိုင်းနေရအဲအမေနမိတ်တွေကျော်ပြီးတော့တရုတ်ပြည်ကလူတွေနဲ့ဗမာပြည်ကတချို့လူတွေနဲ့ပေါင်းပြီးတော့လူတွေခိုးထုတ်တာတွေနောက်တစ်ခုကအဲဟိုအင်တာနက်ကနေပြီးတော့လိမ့်နေဟာတွေပေါ့ဗျာအဲ့ဒီအဖွဲ့တွေကများသွားပြန်ဝါတို့မုံလားတို့နဲ့ကပ်နေပြီပဲဖြစ်တော့အဲ့ဒီဟာလည်းဖြစ်တယ်နောက်ပြည်တွင်းနဲ့လည်းဟိုဆိုရနယ်လက်ဆက်ဆံမှုလူလေဆိုပြီးလာလာလေးဖြစ်နိုင်တယ
်ဒီလ25ရက်နေ့နိုင်ငံသားရေးဝန်ကြီးဦးတန်းစွင်နဲ့မြန်မာနိုင်ငံဆိုင်ရာပြည်ထောင်စုတမန်ကြီးမစ္စတာရှန်ခိုင်တို့တွေ့ဆုံတာမှာလဲမြန်မာနိုင်ငံအတွင်းဆက်သွယ်ရေးလိင်ညာမှုအွန်လိုင်းလောင်းကစားမှုတွေကိုပူးပေါင်းတိုက်ဖြတ်ဖို့အရေးဆွေးနွေးခဲ့ကြပါတယ်အခုအာရှရေးရာထူးကိုယ်စားလှယ်မစ္စတာတန့်ချီကျွမ်းရဲ့မြန်မာပြည်ခီးစင်မှာနောက်ထပ်ဆွေးနွေးပွဲရှိတဲ့အချက်ကိုလည်းဒေါက်တာလှကျော်စောကအခုလိုထောက်ပြပါတယ်
။နောက်တစ်ခုကတော့တို့ဒီနေ့ကောင်ကန်ကြီးမှာဟိုပိုလာမစီမံကိန်းကြီးနဲ့ပတ်သက်လို့ forum လုပ်ဖို့ရှိတယ်လေ။အဲ့ forum မှာတို့ကပိုလာမစီမံကိန်းကြီးဘလောက်အောင်မြင်လဲဘလောက်မအောင်မြင်ဘူးလဲနောက်ပြီးတော့ဘာဖြစ်လို့မအောင်မြင်လဲပါလဲဆရာတို့ဟိုဆွေးနွေးပွဲလုပ်ဖို့ရှိတယ်။ဟိုပထမတစ်ခါတော့တော့ဒေါအောင်ဆန်းစုကြည်ကိုလာတာပြရတယ်။ဟိုကဗမာပြည်ကအကက်ဆုံးဖြစ်နေတာကိုသူတို့ဒီမြေထားကနေကလာဟုလည်းပေါက်သွားပြီလေလာဟုကနေပြီးတော့ထိုင်းကိုဆက်တဲ့လမ်းကလည်းထိုင်းနယ်စပ်တောင်ရောက်နေပြီလို့ပြောတယ်နောက်ပြီးတော့ China Pakistan Economic Corridor ရဲ့လည်းပေါက်သွားပြီလေအဲ့တော့ဗမာပြည်ကဟိုရွှေလျန်းပြီးတော့ကြောက်ဖြူအဲ့ဒီဟာကလုံးဝမရဘူးဖြစ်နေလေသခိုင်းတိုင်းတို့ဘာလို့ဖြစ်ရမှာဆိုတော့အဲ့တော့ဗမာပြည်ရဲ့ငြိမ်းချမ်းရေးကိုလည်းသူကနည်းနည်းဟိုတိုက်တိုက်ကြံလို့လုပ်ချင်လို့လည်းဖြစ်နေတယ်
တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနအာရှရေးအထူးကိုယ်စားလှယ်ဟာ2022ခုနှစ်ဒီဇင်ဘာလကုန်ပိုင်းကတစ်ချိန်နဲ့ဒီနှစ်2023ခုနှစ်မတ်လမှာတစ်ချိန်လာရောက်ခဲ့ပြီးဖြစ်ပါတယ်ဒီခီးစဉ်တွေမှာတော့စစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ဆုံခဲ့တယ်လို့တရုတ်မြန်မာနယ်စပ်ဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံတာတွေလည်းရှိခဲ့ပါတယ်ဒီတစ်ချိန်မှာရောတိုင်းရင်းသားအဖွဲ့တွေနဲ့တွေ့ဆုံမလားဆိုတာကိုတော့အသေးချာမသိရသေးပါဘူးခင်ဗျာ
ဒါကတော့မြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှရေးရအထူးကိုယ်စားလှယ်နဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဒီကနေ့မနက်ပိုင်းတွေ့ဆုံခဲ့တဲ့အကြောင်းသတင်းကိုကိုဝင်းမင်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါမယ်နှစ်ဖက်စစ်ရေးတင်းမာနေတဲ့ကချင်လွတ်လပ်ရေးဖွဲ့ KIO ဌာနချုပ်လိုင်ဇာအနီးမှာတော့မနေ့ကြာသပတေးနေ့ကစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တို့ကြားမှာတနေကုန်နီးပါးတိုက်ပွဲပြင်းထန်ခဲ့ပါတယ်။ညပိုင်းမှာတော့နမ်ဆန်းရံအနီးမှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။လေကြောင်းကနေဒုံးကျည်နဲ့ပစ်ခတ်တာအပါရင်ဘုံကျဲတိုက်ခိုက်တာတွေလည်းရှိခဲ့ကြောင်း KIO ကပြောပါတယ်။ကချင်ဘက်ကအခြေအနေကိုရန်နိုင်ပြောပြပေးပါရှင်
။ KIO ဌာနချုပ်လိုင်ဇာအနီးမြကြီးနားပေါ်မှာကားလမ်းတစ်လျှောက်မှာဒီအပိုင်းတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်နေတာမှာမနေ့ကြာသပတေးနေ့ကမိုးမောင်းမြို့နယ်တော်ဘုံရံအထက်မဒီယန်ကျေးရွာဘက်မှာစစ်ကောင်စီတပ်နဲ့ KIA ကြားတနေ့လုံးနီးပါးတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။ညပိုင်းမှာတော့တိုက်ပွဲဖြစ်ရာဘက်ကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာတွေရှိတယ်လို့မုံမောင်မြို့နယ်ကဒေသခံတဦးကပြောပါတယ
်။မင်းညာဒီဟိုတုန်းကတော့တပ်ပေါ်တော့အေးဟိုမကြီးရမှာအကြီးကြီးဖြစ်တယ်တဲ့အဲ့ဒါသူကမကြီးရဒီခါရနဲ့ဒီကျရင်ရံအဲ့ဘက်မှာသူကအမပြင်းမြေလို့မှာညာဟိုလေးကျန်တဲ့ဘုံလာကြည့်တာပေါ့
KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်းမဒီယန်ဘက်မှာတနေကုန်နီးပါးတိုက်ပွဲဖြစ်ခဲ့ပြီးစစ်ကောင်စီတပ်ဖွဲ့အတချို့ပိတ်မိနေတာတွေရှိကြောင်းနဲ့ည7နာရီလောက်မှာလေကြောင်းကတိုက်ခိုက်တာဖြစ်ကြောင်း VOE ကိုအတည်ပြုပါတယ
်ဟုတ်ကဲ့မနေ့က7နာရီခွဲချင်းလောက်ပေါ့7နာရီဝန်းကျင်လောက်မှာလာမင်းမဘုံကျဲတာရှိပါတယ်ဟိုရော့ကက်နဲ့ပစ်တာတွေဘုံကျဲတာတွေရှိပါတယ်ဒီကမိုးလေးကတော့ကျွန်တော်ဘာမှမကြောက်ဘူးသူတို့အမတင်တာတဲ့အတွက်မှာပဲဘုံကြီးတယ်လို့ပဲထင်ပါတယ်ရော့ကက်တဲ့၃ချင်လောက်ပေါ့နော်အဲဘုံတလုံးတော့ကျဲတယ်လို့တော့ကြားရတယ်အဲ့ဒါနဲ့ဆန်ညာပဲမှာပဲဖြစ်ပါတယ်အဲ့ညာမှာသူတို့တစ်ချောင်းကလေးကုနေတဲ့နေရာဖြစ်ပါတယ်မနေ့ကအဲတနင်္ဂနွေတော့အဲ့ဒီမှာမြေပြင်တိုက်ပွဲတွေပေါ့ရင်ဆိုင်တိုက်ပွဲတွေရှိတယ်အဲကြောင့်ဟိုသူတို့ကဒီချောင်းတွေလာပြီးကိုတာထင်တယ်အဲ့ဘက်မှာ
နန်းဆိုင်ရန်ဒေသဘက်မှာဒီလ21ရက်နေ့ညပိုင်းကလည်းလေကြောင်းကတိုက်ခိုက်တာရှိခဲ့ပါတယ်။ဒီလ25ရက်နေ့ကတော့မြကြီးနားဘမော်ကာလန်ဒေါ်ဖုံးရန်အနီးကခါလာမှာတိုက်ပွဲပြင်းထန်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့ဒီတိုက်ပွဲသတင်းကိုအတိပြုချက်မပေးပါဘူး။ဒါပေမဲ့အိမ်တွေကဝိုင်းမော်မြို့နယ်တပတ်ရန်နဲ့ကစူးဘက်မှာတော့တိုက်ပွဲတစ်နေ့တည်းနှစ်ကြိမ်ဖြစ်ခဲ့ကြောင်းပြောပါတယ်။ဒိုင်ဇာနီမြကြီးနားဗမော်ကားလမ်းတစ်လျှောက်မှာတိုက်ပွဲတွေရက်ဆက်ဆိုးသလိုဖြစ်နေချိန်မှာပဲဒီလ26ရက်နေ့ကတော့ဝိုင်းမော်မြို့နယ်စတုံးကံပိုက်ထဲကားလမ်းကလကြောင်နီးမှာစစ်ကောင်စီနဲ့ပြည်သူစစ်ပူးပေါင်းတပ်ကို KIA ကကြားဖြတ်တိုက်ခိုက်ခဲ့ကြောင်းဝိုင်းမော်ဒေသခံကပြောပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့စတုံးဒေသတိုက်ပွဲကိုသူမကြားကြောင်းပြောဆိုပြီး25ရက်နေ့မှာတော့တနိုင်းမြို့နယ်အတွင်းမှာထိတွေ့တိုက်ပွဲဖြစ်ပွားတာရှိကြောင်းပြောပါတယ်။ဒေသတွင်းသတင်းမီဒီယာမှာတော့တနိုင်းမြို့နယ်အတွင်းတိုက်ပွဲမှာဒေသခံတဦးတနတ်ထိမှန်တန်ရခဲ့သလိုစစ်ကောင်စီစစ်ကြောင်းကရွာသားတွေကိုလူသားတိုင်းဖြစ်ဖမ်းဆီးခေါ်ဆောင်တာတွေရှိကြောင်းဖော်ပြထားတာတွေရှိနေပါတယ်။ VOA အနေနဲ့တော့အခုတိကျအတိမပြုနိုင်သေးပါဘူး။ဒီအပိုင်းတွေအတွင်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နဲ့ကွက်ခိုင်မြို့နယ်တွေမှာလည်းစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲပြင်းထန်တာတွေရှိသလိုစစ်ကောင်စီတပ်နဲ့ TNLA တအောင်းပလောင်တပ်ကြားမှာလည်းတိုက်ပွဲဖြစ်ပွားနေပါတယ် TNLA ကတော့ဒီလ28ရက်နေ့ကကွက်ခိုင်မြို့နယ်ဤနိုင်ရွာနဲ့25ရက်နေ့ကဆိုင်ခေါင်ရွာကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ
ဒါကတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်ဇာအနီးမှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုကိုရန်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရွှေတရီကန်ကဒေသထွက်တဲ့ဘိန်းဖြူ32ကီလိုထိုင်းရနာပိုင်းနေဖမ်းဆီးတဲ့သတင်းကိုတစ်ဆက်တည်းတင်ပြကြပါရစေ။ထိုင်းမြန်မာနယ်စပ်ရွှေတရီကန်ဒေသကနေထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်မြို့ကိုဖြတ်ပြီးတော့ဩစတြေးလျနိုင်ငံကိုပို့မဲ့ဘိန်းဖြူအမြောက်များကိုဖမ်းဆီးရမိတယ်လို့ထိုင်းအာဏာပိုင်တွေကဇူလိုင်လ28ရက်နေ့ကသတင်းထုတ်ပြန်ပါတယ်။မူရီမောင်ခိုခိုင်းတွေကိုရှာဖွေနှိမ်နှင်းနေတဲ့အကြောင်းကိုလည်းထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီအကြောင်းကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမှသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်ရွှေတရီကန်ဒေသကနေထိုင်းမြောက်ပိုင်းမဲဆိုင်မြို့ကိုဖြတ်ပြီးထိုင်းနိုင်ငံအတွင်းပိုင်းနကုံပထုံခရိုင်အတွင်းကကိုတောင်တစ်ခုမှသိမ်းဆီးဖွက်ထားတဲ့ဘိန်းဖြူတွေကိုထိုင်းအနာပိုင်းတွေကဒီအပိုင်းတွင်းမှာပဲဖမ်းမိခဲ့တာပါထိုင်းဘက်ဝေတန်းတရာကျော်တန်ဖိုးရှိတဲ့ဘိန်းဖြူ32ကီလိုကိုဥယျာဉ်ကိုင်းအဖွဲ့ဝင်တွေကဩစတြေးလျနိုင်ငံကိုပို့ဖို့ပြင်ဆင်နေချိန်မှာဖမ်းမိခဲ့တာဖြစ်ကြောင်းဥယျာဉ်နိုင်ငံရေးရဲတပ်ဖွဲ့ကဒူရဲချုပ်မွန်ထရီတက်ခန်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ်ကျွန်တ
ော်ပြောတာဆိုတော့လူကနော်ครับဒီမှာဒီမှာစံထားတ
ဲ့ရေးရောက်တာဒီမှုနဲ့ပတ်သက်ပြီးထိုင်းပြည်သူတွေကိုအနေရပေးဖြက်စည်းနေတဲ့မူရစည်းဝါမှာခိုခိုင်းတွေကိုထိုင်းရဲတပ်ဖွဲ့ကဆက်လက်ဖော်ထုတ်အရေးယူသွားမှာဖြစ်ပြီးတပ်ဆိုင်နေသူအလုံးကိုလည်းဖမ်းဝရမ်းထုတ်ပြီးဖြစ်တယ်ဆိုပြီးမှုကြီးနေနေရဲတပ်ဖွဲ့ကဒူရဲချုပ်မွန်ထရီတက်ခန်ကထိုင်းဘာသာစကားနဲ့ပြောဆိုသွားတာပါဒီမူရစည်းဝါတွေကိုဩစတြေးလျနိုင်ငံကိုရေချောင်းကနေတစင်ပို့ဆောင်ဖို့အတွက်မူရခိုင်းဝင်တွေကပြင်ဆင်ခဲ့ကြရမှာထိုင်းပြည်တွင်းထုတ်ကျောက်စိမ့်ပပုအနုပညာပစ္စည်းတွေထုတ်ပိုးထားတဲ့တစ်သားဘုံတွေထဲမှာတစ်သားပေါင်တွေနဲ့အံဝက်လုပ်ပြီးဘိန်းပြူတွေကိုထည့်ထားခဲ့တာလို့လည်းပြောပါတယ်။ဒီအမှုနဲ့ပတ်သက်ပြီးတရခန်သုံးဦးကိုဖမ်းမိထားပြီးဖြစ်ပြီးဒီဘိန်းပြူတွေဟာထိုင်းမြန်မာနယ်စပ်ရွှေသတိကန်ဒေသကနေလာတာဖြစ်ပြီးချင်းရိုင်ခရိုင်မဲဆိုင်မြို့ကနေတဆင့်တယ်လာတာဖြစ်တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာထုတ်ပြန်ပြောဆိုသွားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမူရနေနေရေးဘူရိုမှကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာလည်းထိုင်းမူရစေဝါနှိမ်နှင်းရဲတပ်ဖွဲ့ဝင်တွေကအခုရက်ပိုင်းအတွင်းနိုင်ငံတကွန်းကနေရာပေါင်း68နေရာကိုရှာဖွေဖမ်းဆီးမှုတွေဇက်တိုက်ပြုလုပ်ခဲ့တဲ့အကြောင်းနဲ့အဲ့ဒီလိုရှာဖွေရမှာစိတ်ကြွစေပြား63သိန်းအပြင်မူရကုန်တွေရဲ့ပိုင်ဆိုင်မှုကာလတန်ဖိုးဘန့်ငွေ135တန်ဖိုးတက်ဖို့ရှိတဲ့ပစ္စည်းတွေကိုလည်းနိုင်ငံတော်ပိုင်ဖြစ်သိမ်းယူခဲ့တဲ့အကြောင်းထုတ်ပြန်ခဲ့ပါသေးတယ်ရှင်
မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အိမ်ချမ်းမြေဈေးကွက်တွေဘာကြောင့်ထိုးတက်နေသလဲဆိုတဲ့အကြောင်းကိုတင်ပြပေးကြပါရစေမြန်မာနိုင်ငံမှာအိမ်ချမ်းမြေရွှေနဲ့ကားဈေးတွေထိုးတက်နေတာကငွေကြေးခဝါချမှုနဲ့ဆက်ဆက်နေပါတယ်လို့စောင့်ကြည့်လေ့လာသူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကပြောပါရစေမြန်မာနယ်စပ်မှာတရုတ်အွန်လိုင်းလောင်းကစားလုပ်ငန်းတွေစပြီးတော့နှိမ်နှင်းလာချိန်မှာအဲ့ဒီလုပ်ငန်းကနေတရားမဝင်ရလာတဲ့ငွေကြေးတွေဟာမြန်မာနိုင်ငံကအိမ်ချမ်းမြေလုပ်ငန်းတွေထဲကိုအဓိကဝင်ရောက်နိုင်ခြေရှိတယ်ဆိုတဲ့ထောက်ပြမှုတွေရှိပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင
်မြန်မာနိုင်ငံမှာငွေကြေးမတည်ငြိမ်မှုငွေကြေးခဝါချမှုနဲ့လက်နက်ကင်ပဋိပက္ခတွေကြောင့်အခုဇူလိုင်လတည်းအိမ်ချမ်းမြေဈေးနဲ့ကားဈေးနှုန်းတွေထိုးတက်သွားပါတယ်မြန်မာကျပ်ငွေတန်ဖိုးထပ်ပြီးကျနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေရှိနေတယ်လို့ တစ်ချိန်တည်းမှာပဲမြန်မာနယ်စပ်ကတရုတ်အွန်လိုင်းလောင်းကစားလုပ်ငန်းတွေနဲ့ငွေကြေးလိမ်လည်သူတွေရဲ့ငွေကြေးခဝါချမှုတွေကြောင့်ဒီလာထဲမှာအိမ်ချမ်းမြေဈေးတွေပိုပြီးလှုပ်လှုပ်ခက်ခက်ဖြစ်လာနိုင်တယ်လို့ဒီအိမ်ချမ်းမြေလုပ်ငန်းကိုလုပ်ကိုင်သူတွေကပြောပါတယ်။မန္တလေးမှာကားနဲ့အိမ်ချမ်းမြေဈေးတွေဒီရက်ပိုင်းမှာအလုံးအင်းနဲ့အဝယ်လိုက်လာပြီးမတန်တဆဈေးတွေပေးဝယ်နေကြတယ်လို့လည်းမန္တလေးကလုပ်ငန်းရှင်တူက VOA ကိုပြောပါတယ်။အိမ်ချမ်းမြေနဲ့ကားဝယ်ရောင်းပွဲစားတွေကိုတဆင့်ခံချိတ်ဆက်ပြီးဝယ်ယူနေကြကြောင်းလည်းသူကဆက်ပြောပါတယ
်။သူကဒီလိုကိုအိမ်ချမ်းမြေရောင်းဝယ်ဖြစ်တယ်ဒီကားလေးဟိုကိုကားပေါ်လာတော့ကောင်းရှိနေကားတိုင်းဟောင်းနာကားကိုကိုကောင်အောင်ကြောင်းရတယ်ဒီလိုနဲ့တော်တော်လေးရဲစတော့ဖြစ်သွားတယ်အိမ်ချမ်းကြီးကတော့အခု6,500 ဒါမျိုးတော့ခုတိုင်းဝင်နေကြတယ်ခင်ဗျအခုအရောင်းတချို့ဆိုဘာဖြစ်လာလဲဆိုအင်ဂျင်နီယာကိုယ်တိုင်ကအဲ့တော့ဒီလိုက်လို့လည်းကြောက်ပြီးတော့မင်းရောင်းမဲ့တော့ဒီကဒီနေ့အရောင်းတော့ဆိုတာလေးကိုအခုဒီပြင်းနေတယ်မှာဖြစ်နေတယ်ကွာဟုတ်အဲ့ဒါလေးဆိုင်ကကိုကြောက်ကြတယ်လို့အဲ့မှာဝယ်လာပြီးတော့ပြန်လာတော့ဒီနေ့တော့မလောင်းသေးပါဘူးဒီကောလာအားနဲ့လိုလိုလုံးနဲ့ကျတော့မလောင်းသေးပါဘူးဆိုတော့ဖြစ်နေလာပြီးဝယ်ရအများကြီးပြီးတော့ရောင်းရမယ်နေတာလို့ဖြစ်လာ
ဇူလိုင်လ16ရက်နေ့မှာကျင်းပခဲ့တဲ့အိမ်ချမ်းမြေဝန်ဆောင်မှုအသင်းရဲ့နှစ်ပတ်လည်အစည်းအဝေးမှာလည်းငွေကြေးခဝါချမှုနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်မြို့နယ်အလိုက်အိမ်ချမ်းမြေအသင်းတွေကတော့ပေါက်ဈေးထက်အဆမတန်ပေးပြီးဝယ်ယူနေကြသူတွေဟာငွေကြေးခဝါချဖို့ဖြစ်နိုင်ခြေများတဲ့အကြောင်းသတိပေးစာတွေလူမှုကွန်ရက်မှာထုတ်ပြန်ထားပါတယ်ဒီနိုင်ငံမှာဘွဲရလူငယ်လူဦးရေတိုးလာပြီးဘွဲရအလုတ်လက်မဲ့နှုံများလာတယ်လို့လည်းတရုတ်ဗဟိုစင်းရင်အဖွဲ့ကမကြသေးခင်ကထုတ်ပြန်ထားပါတယ်ဝင်ငွေကောင်းတဲ့မြန်မာနယ်စပ်ကတရုတ်အွန်လိုင်းလောင်းကစားနဲ့ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေမှာတရုတ်လူငယ်တချို့လာအလုတ်လုပ်ကြတာရှိတယ်လို့ဒီလုပ်ငန်းတွေကတရုတ်ပင်စင်စားတက်ကြီးရွယ်အိုတွေကိုပြစ်မှတ်ထားလိမ်လည်လာကြတဲ့အကြောင်းတရုတ်သတင်းတွေမှာဖော်ပြကြပါတယ်ဒီလိုရာဇဝတ်လုပ်ငန်းတွေကိုတားဆီးနှိမ်နှင်းမှုတရုတ်အစိုးရကမြန်မာကိုဖိအားပေးနေတာရှိတယ်လို့ဒီလုပ်ငန်းလုပ်ကင်သူတွေဟာမြန်မာနိုင်ငံတွင်းအိမ်ချမ်းမြေတွေဝယ်ပြီးငွေကြေးခဝါချတာတွေလှုပ်လာနိုင်တယ်လို့လည်းတရုတ်အခြေစိုက်နိုင်ငံရေးလေးလာသုံးသက်သူဒေါက်တာလှကျော်စောကသုံးသက်ပါတယ်
ပြောနေတာပေါ့ဒီလိုပြောရခင်ဗျာဟိုလာဟုကဟိုတော့ဒီမှာလာပြီးတော့ jump တက်နေတယ်လာဟုဂျမ်းမာလေးတောင်ပြောနေသူတို့နိုင်ငံတွေကိုတချို့တရုတ်ပြည်ကငွေတုတ်တိုက်ပြီးတော့အဲလာဟုကနေအကုန်လျှောက်ဝင်နေကြတယ်ဒိန်းကြီးခင်ဗျာဘောမားပြည်ကမန္တလေးကခံလိုက်ရတယ်လားအပြည့်ကြီးကငွေတုတ်ပိုက်ပြီးဆင်းသွားတာကိုကလည်းပါလို့ကအဲဒိန်းကြီးပါနေတဲ့အချမ်းပါကောင်းနေကောင်းနေအဲတရုတ်ပြည်ကတချို့နဲ့အဲပေါင်းပြီးတော့ခင်ဗျာမန္တလေးတခြားမို့မန္တလေးကဟိုကျေချိုချောင်းပါတွေတော့ဖတ်ပါလားအဲဒီလိုမျိုးဖြစ်ပါပြီလို့ပါဘူးအဲ့လိုလေ
ရွှေကားနဲ့အိမ်ချမ်းမြေဈေးတွေဟာစစ်ကောင်စီဗဟိုဘဏ်က2000ကျပ်တန်ငွေဆက်ကူအစ်စ်ထုတ်ဝေမယ်ဆိုတဲ့သတင်းကြောင့်လည်းလှုပ်ခတ်ခဲ့တာတွေရှိပါတယ်ဒါအပြင်စစ်ပွဲတွေဖြစ်နေတဲ့ဒေသတွေကငွေကြေးချမ်းသာသူတွေဟာစိတ်ချရတဲ့ပြင်ဦးလွင်မန္တလေးနေပြီးတော့ရန်ကုန်စတဲ့မြို့ကြီးတွေမှာမြေဝယ်တာမျိုးတွေရှိသလိုငွေဆက်ကူအစ်စ်ထုတ်ဝေမယ်သတင်းမတိုင်ခင်ကတည်းကအိမ်ချမ်းမြေဈေးတွေကတော့အကြောင်းမျိုးမျိုးကြောင့်တက်နေတာလို့လေးလာစောင့်ကြည့်သူတချို့ကပြောပါတယ်။ဒါနဲ့ပတ်သက်ပြီးမန္တလေးဒေသခံတူကအခုလိုပြောပါတယ်
။ဒါပေမဲ့ပြည်ထောင်စာဒီမကြိုညာခင်အချိန်ထိဟုတ်တယ်နားလေးမှာအိမ်ချမ်းမြေရေကားရေရှိပေါ့နော်။ရှိရတော့တိုင်းလာလည်းပါပါလေ။အဲအဲ့လိုမျိုးဝယ်ကြတာဒီရှိတယ်ကျွန်တော်များဟိုကြိုကြားမြင်တွေ့နေရတာပေါ့ဗျာဟုတ်လား။ဘူတန်ကိုတည်ရင်းကြီးတဲ့အဖွက်ကြီးတွေကြတော့ဝေလာကြည့်လိုက်ရတယ်ပေါ့လေဟိုပြည်ကြီးများတာပေါ့ဗျာပြည်ကြီးလို့ဆင်တာပေါ့နော်ဟိုအဲ့လိုမျိုးကြီးတွေများတာပေါ့နော်အဲ့လိုမျိုးကြီးရတယ်ဗျာ
တိုင်းပြည်အခြေအနေမကောင်းတဲ့အခြေမျိုးမှာအကြောင်းမျိုးမျိုးနဲ့အိမ်ချမ်းမြေတွေစီဝင်ရောက်လာတဲ့ငွေမဲတွေလည်းရှိနိုင်တယ်လို့အိမ်ချမ်းမြေဝန်ဆောင်မှုအသင်းကတာဝန်ရှိသူတူက VOA ကိုအခုလိုပြောပါတယ
်ဟိုအခုကနိုင်ငံရေးအခြေအနေကြီးပါကဟိုတချို့နေရာတွေမှာလေဟိုပေါ့နော်အဲ့မှာတာဝန်ရှိနေမကောင်းတယ်လို့ဆိုတာအကောင်းတော့တခုတည်းငွေမဲဝင်ပြောင်းလို့ကြောက်ရပေါ့ငွေမဲဝင်ပြောင်းလို့ကြောက်လို့ကြောက်တော့အဲ့တည်းကြောက်တယ်သူရဲ့ငွေရောင်ငွေမဲဖြစ်နေတယ်ဆိုတော့တင်းပြတာတည်းကတော့ပြောင်းပါလိမ့်ပြင်းနေပြေးလိုက်ပါဘူးဒီတော့ရောင်းငွေရောင်အဲ့မှာပြောင်းပြုတ်သွားက
ြအခုလိုငွေမဲခဝါချမှုတွေနဲ့ဆက်ဆက်နေတဲ့မြန်မာနယ်စပ်ကအွန်လိုင်းငွေကြေးလိမ်လည်မှုတွေနဲ့အွန်လိုင်းလောင်းကစားလုပ်ငန်းတွေကိုနှစ်နိုင်ငံပူးပေါင်းနှိမ်နင်းဖို့ဇူလိုင်လ25ရက်နေ့ကမြန်မာနိုင်ငံဆိုင်ရာတရုတ်တန်မတ်မစ္စတာချန်ဟိုင်းနဲ့မြန်မာနိုင်ငံသားဝင်ကြီးဦးတန်းဆွေတို့နေပြည်တော်မှာတွေ့ဆုံတဲ့အချိန်ဆွေးနွေးခဲ့ကြပြီးတော့ရလက်ကောင်းတွေရခဲ့တယ်လို့တရုတ်ဘက်ကပြောပါတယ်။မြန်မာနိုင်ငံထဲမှာခိုအောင်းနေတဲ့အွန်လိုင်းလိမ်လည်မှုရာဇဝတ်မှုလုပ်ငန်းတွေကိုထပ်မံရှင်းလင်းပြီးပိတ်မိနေတဲ့သူတို့နိုင်ငံသားတွေကိုကယ်တင်သွားမယ်လို့လည်းတရုတ်တန်ယုံကဗုဒ္ဓဦးနေ့မှာထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ည10နာရီထိထုတ်လင်းပေးမယ့်ဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားတို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မိတ်ကန်တန်ရဲ့ဇူလိုင်လ28ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုအမေရိကန်မိတောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတော့နှစ်နဲ့ချီပြီးတော့ကြာလာတဲ့အချိန်မှာနိုင်ငံရေးမတည်မငြိမ်ဖြစ်နေတာတွေကိုအခွင့်ကောင်းယူပြီးတော့ခေါင်းပုံဖြတ်အမျက်ထုတ်တဲ့အလုပ်ရှင်တွေပုံများလာပြီးတော့အလုပ်သမားတွေကိုအကာအကွယ်ပေးတဲ့ရန်နရာတွေလည်းမရှိတာကြောင့်စက်မှုဇုံတွေမှာအလုပ်လုပ်ကိုင်းနေကြရတဲ့အမျိုးသမီးတွေအတွက်အကြက်တဲတွေကပိုးပြီးတော့မှဆိုးလာတယ်လို့အမျိုးသမီးဆက်ယုံအလုပ်သမားတွေနဲ့သူတို့ကိုကူညီပေးနေသူတွေကပြောပါတယ်ငွေကြေးဖောက်မွှားမှုနဲ့အတူကုန်စည်နှုန်းကလည်းအဆမတန်မြင့်တက်လာတာနဲ့အလုပ်ကိုင်းရှာဖွေဖို့အခက်အခဲတွေကြားမှာအမျိုးသမီးဆက်ယုံအလုပ်သမားတွေဘလို့များရင်ဆိုင်ဖြတ်တန်းနေကြရပါသလဲဆိုတာကိုဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးကတင်ပြပေးထားပါတယ်ရှင
် There's a path we must choose sometime Gotta stand up and fight sometime
ကိုဗစ်ကပ်ဘေးကပြန်လည်နလန်ချူကိုကျူးစားနေချိန်မှာပဲစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်မြန်မာနိုင်ငံအတွင်းစီးပွားရေးလုပ်ငန်းတွေတိတိတသားထိခိုက်ပြီး2021ခုနှစ်ဒုတိယသုံးလအတွင်းအလုပ်လက်မဲ့ဥယျာဉ်နှစ်တန်းနီးပါးလောက်ဖြစ်သွားခဲ့တယ်လို့နိုင်ငံတကာအလုပ်သမားအဖွဲ့ချုပ်အိုင်ယာလိုအစင်ကံစားတစ်ခုကဖော်ပြပါဗျ။ဒီလိုလုပ်ကိုင်ဆုံးရှုံးသူတွေထဲမှာစက်မှုဇုံအလုပ်သမားတွေအထိကပါဝင်ပြီးအများစုကအမျိုးသမီးတွေဖြစ်ပါတယ်။အထူးသဖြင့်အထည်ချုပ်လုပ်ငန်းတွေမှာအလုပ်လုပ်နေကြတဲ့အလုပ်သမားတွေရဲ့90ရာခိုင်နှုန်းလောက်ကအမျိုးသမီးတွေပါ။ကိုဗစ်ကပ်ဘေးနဲ့စစ်တပ်အာဏာသိမ်းမှုနောက်ပိုင်းကုန်ကြမ်းပြက်လက်တာနောက်လုံခြုံရေးအရာစိုးရိမ်မှုတွေကြောင့်စက်ရုံအများအပြားလုပ်ငန်းရပ်ပြရတာတွေရှိတယ်လို့အမျိုးသမီးအလုပ်သမားတွေသိနေချီအလုပ်လက်မဲ့ဖြစ်ခဲ့ရပါတယ်။အလုပ်ဆက်လုပ်ခွင့်ရနေသူတွေအတွက်လည်းအလုပ်ရှင်တွေဘက်ကခေတ်ကာလကုန်စည်နှုန်းနဲ့အညီလိုက်ပြီးလောက်ခလာစာတိုးမပေးတဲ့အပြင်အချိန်ပိုလှုပ်အားပိုခိုင်းစီတာတွေတိတိတသားပိုကြုံလာရတယ်လို့မြမပေါင်ချင်းဖက်နဲ့စက်ရုံမှာအလုပ်လုပ်နေတဲ့မဖြူတီတာဝင်းကပြောပါတယ
်။ဝန်ထမ်းတယောက်ကကျူးချုပ်တယ်ဆိုလို့ရှိရင်သူကအရင်တော့ကဆက်ချုပ်ဆိုလို့ရှိရင်ဒီတော့180ပေးတယ်ဆိုလို့ရှိရင်အခုဆိုရင်200တောင်းတာကျူးချုပ်တဲ့ဟာယူပဲ200ချုပ်ပေးနောက်တစ်ပိုင်းကလည်းအဲ့လိုပဲ200ချုပ်ပေးနောက် 200ဒီချုပ်ခိုင်းတာပြီးတော့မှအဲ့200ဒီချုပ်လိုက်တဲ့ဟာကနောက်ဆုံးပါကင်မှာ180 200အဲ့လိုသွားရတာညီမတို့ကတော့ပြောမှဆိုညီမတို့ကတားတဲ့တိုးတောင်းတဲ့ဟာတော့ညီမတို့ကမပြောလို့ပေါ့မပြောလို့ဆိုတာကသူတို့တောင်းတယ်တောင်းတဲ့လောက်ကိုပေးနိုင်တယ်လို့ပေါ့နော်စူကြီးဆိုတဲ့စူကြီးထုတ်ပေးတဲ့နေပေါ့အခုဟာစူကြီးလည်းမရထောက်ပံ့ကြီးလည်းမရဘာမှမရတော့လားလို့ညီမတို့အနေနဲ့ကတော့အဲ့လိုမျိုးတောင်းဆိုတာပေါ့နော်တခုခုဆိုရှင်သူကဝန်ထမ်းတွေကိုဘာနဲ့ချောက်လဲဆိုအပြစ်ကြီးလက်မှတ်တွေထိုးခိုင်းတယ်အဲ့လိုမျိုးတွေနဲ့သူက6ပြီးတော့ထိုးခိုင်းအဲ့လိုလုတ်ခိုင်းနေပေါ့နော်အဲ့လို
လုတ်ခလဆာတိုးမပေးပဲအခုလိုအလုတ်တိုးခိုင်းတာတွေရှိပေမဲ့လို့ဒါကိုမကျေနပ်လို့တိုင်ကြမယ်ဆိုရင်လည်းအလုတ်ဖြုတ်ခံရတာတွေရှိတာကြောင့်အလုတ်သမားအများစုကတော့ခိုင်းစီတဲ့အတိုင်းဆက်ပြီးလုပ်နေကြရတယ်လို့လည်းပြောပါတယ်အလုပ်သမားတွေရတဲ့ရထိုက်တဲ့အခွင့်အရေးတွေမရတာကြောင့်စုပေါင်းတောင်းဆိုနိုင်အောင်အလုပ်သမားအဖွဲ့ဖွဲ့စည်းဖို့ကြိုးစားတဲ့အတွက်အလုပ်ဖြုတ်ခံခဲ့ရတယ်လို့ထုံဘူးအထည်ချုပ်ဆက်ယုံမှာအလုပ်လုပ်ခဲ့တဲ့အမျိုးသမီးတူကပြောပါရယ်
။ဟိုမိုင်းရဲ့ဘယ်လိုလဲဆိုတော့တမီးတို့လိုဘိုက်ကြီးတွေဆိုလို့ရှိရင်လည်းဆေးဖွင့်နေပါတယ်ယူလို့ရှိရင်လည်းဖလိုရီဆေးဖွင့်နေပါတယ်လာရင်လည်းလာပြီးလို့ဖဲဖွင့်မှမရအောင်။ညီမတို့အလုပ်သမားအခွင့်အရေးနဲ့ပတ်သက်တဲ့အခွင့်အရေးတွေအဲ့ဆက်တော့ကြာဘာမှမပေးဘူး။အဲ့တော့ဒီအညီမတို့အနယ်ကိုကို့အဖွဲ့ကြီးလေးကိုဖွဲ့ပြီးမယ်ဆိုပြီးတော့အလုပ်သမားဖွဲ့ကြီးလေးဖွဲ့ပြီးမယ်ဆိုညီမတို့ကနေဆက်ရုံမှာလို့ညီမဖွဲ့ကြီးဖွဲ့ပြီးမယ်ဆိုတကယ်ချင်းမျိုးလိုက်ပြောရဲ့ဟဲ့ဒီလိုမျိုးပေါ့နော်အလုပ်သမားဖွဲ့ကြီးရှိလို့ချင်းငါတို့ကဆက်ရုံတော့ဆက်ရုံမှာအခုလုံးလုံးနေငါတို့ကခွင့်ရေးတွေအများကြီးရတယ်အဲ့လိုမျိုးပြောပြရဲပြောပြတော့အဲ့လိုမျိုးတွေလိုက်ပြညီမတို့ကစီးရုံမှာလဲဆိုပြီးညီမလေးတို့ကိုသူတို့ဆက်ရုံကနေပြီးတော့လှုပ်ထုတ်ဖို့ပြန်ကိုသူတို့ကအဲ့လိုမျိုးလှုပ်လိုက်တာ
ညီမတို့ကမှစစ်တပ်အာဏာသိမ်းပြီးတဲ့နောက်အလုသမားသမဂ္ဂတွေကိုတရားမဝင်အသင်းတွေအဖြစ်စစ်ကောင်စီကကြေညာထားတာရှိသလိုအလုသမားရေးတက်ကြွလှုပ်ရှားသူတွေဖမ်းဆီးခံရတာထွက်ပြေးတင်းရှောင်ရတာတွေအများအပြားရှိနေတာပါဒီလိုအခြေအနေတွေကိုသိတဲ့လုပ်ငန်းရှင်တချို့ကစစ်တပ်အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးအကျပ်တဲတွေကိုအခွင့်ကောင်းယူပြီးခေါင်းပုံဖြတ်အမျက်ထုတ်တာတွေကြောင့်အလုသမားတွေအတွက်အခုလိုအခက်အခဲတွေပိုးပြီးတော့ကြုံလာရတာလို့မြန်မာနိုင်ငံအထွေထွေအလုသမားသမဂ္ဂများအဖွဲ့ချုပ်ဥက္ကဋ္ဌမမိုးဆန္ဒမြင့်ကပြောပါတယ်
ဆိုးဝါးဆုံးအခက်ခဲဆုံးအချိန်ကိုကျမတို့ဒီလုပ်ငန်းခွင်မှာရှိနေတဲ့အလုပ်သမားတိုင်းပေါ့နော်အဲ့တော့အခြေချုပ်လုပ်ငန်းခွင်မှာဆိုရင်တော့အမျိုးသမီးတွေများတော့အမျိုးသမီးတိုင်းပို့ပြီးတော့လည်းခံစားနေရတယ်ပေါ့နော်။ဘာကြောင့်လဲဆိုတော့အလုပ်ရှင်တွေကအခုအချိန်မှာအပြစ်မရှိဘဲနဲ့တောင်းမှာပေါ့နော်သူတို့ကဒီနှစ်ကြီးသမားအလုပ်သမားတွေကိုသူတို့ကပုံမှန်ပေးနေကြပေါ့နော်ပေးနေကြသူတို့ရတဲ့ညထားတဲ့ရှိတဲ့ scale level ပေါ့နော်ဟိုဒီပေးရမယ့်အရာတွေကိုသူတို့မပေးချင်တော့ဘူးပေါ့နော်နိုင်ငံရေးမတည်ငြိမ်မှုပေါ့အမျက်ထုတ်ပြီးတော့မပေးချင်တော့တဲ့အတွက်ကိုသူတို့ကဒီဈေးပေါ်ပေါ်နဲ့ဒီနေသားဝန်ထမ်းတွေပေါ့နော်အဲ့ဒါကလည်းကျွမ်းကျင်လုပ်သားတွေပဲကျွမ်းကျင်လုပ်သားနေသားဝန်ထမ်းတွေကိုခန့်နာမျိုးသူတို့ကလှုပ်ချင်ကြတော့ဒီအမျိုးသမီးကျွမ်းကျင်အလုပ်သမားတွေကိုဥပဒေမဲ့ပေါ့နော်သူတို့ကအလုပ်ထုတ်ပြကြတယ်ခွင့်ရလူခွင့်ရတွေရောလူကမခွင့်ရတွေပြောင်ပြောင်တင်းတင်းချိုးဖောက်ပြီးတော့နိုင်ငံရေးရဲ့မတည်ငြိမ်မှုပေါ့အမျက်ထုတ်ပြီးတော့သူတို့ကထုတ်ပြကြတယ်ရောကြီးလည်းမပေးကြဘူးမပေးကြတဲ့အတွက်အဲ့ဒီကျွမ်းကျင်အလုပ်သမားအမျိုးသမီးတွေကဒီလုပ်ငန်းခွင်ကနေဆွန့်ခွာပြီးတော့အလုပ်လက်မဲ့အခြေအနေကိုကြုံရတယ်ဒါဟာအမျိုးသမီးတွေအနေနဲ့ဒီအိမ်နောက်တော်ဝင်ထမ်းနေတဲ့ဒါမိခင်တွေကနောက်အခြားသောမိသားစုတွေလုပ်ကံကျွေးနေတဲ့အမျိုးသမီးလူငယ်တွေရောအတွက်ဒီအလုပ်ကံရဲ့ဒီခက်ခဲမှုကလည်းဒီပြောစရာမလိုတာအဆိုးဝါးဆုံးအခြေအနေကိုရင်ဆိုင်ကြုံတွေ့နေရတယ်ပေါ့နော်အဲ့တော့လုပ်ငန်းဝင်မှာလုပ်နေတဲ့ဒီအလုပ်သမားတွေအနေနဲ့ရောသူတို့ရှင်ရင်လေကျမတို့ဒီခက်ကာလာရဲ့ကုန်စည်နှုန်းနဲ့သူတို့ရရှိတဲ့လောက်ခလာစာနဲ့ကခက်ကာလာကုန်စည်နှုန်းက3000လောက်မြင့်တက်နေတဲ့အပေါ်မှာလည်းအလုပ်ရှိနေတဲ့မျိုးသမီးလုံသမားတွေအတွက်ကလည်းဘလို့မှမလောက်ငနိုင်တဲ့အခြေအနေအကျက်တဲတွေစီးပွားရေးအကျက်တဲတွေလည်းရင်ဆိုင်ကြုံတွေ့နေရတယ်ပေါ့နော
်အလုပ်ကင်ခက်ခဲလို့ဆိုတဲ့နေရာမှာအခုနောက်ပိုင်းစက်ရုံတချို့ကအလုပ်သမားခန့်တဲ့နေရာမှာလုံသမားတွေရဲ့မှတ်ပုံတင်ပါစာတိမျိုးနဲ့ဒေသကိုကြည့်ပြီးတော့အလုပ်ငင်းပယ်တာတွေရှိပြီးအလုပ်သမားတချို့အတွက်အခက်ခဲပုံများစေတယ်လို့ထုံမှုထဲချုပ်စက်ရုံကအလုပ်ဖြုတ်ခံရတဲ့မျိုးသမီးကပြောပါတယ
်ပကိုးတိုင်းဘက်တွေအဲ့အရာဝင်တိုင်းဘက်ကလားပြည်သူ့စခိုင်းတိုင်းဘက်ကလားအဲ့လိုမျိုးမေးရလေအဲ့လိုဘက်ကဆိုရင်မခေါ်ဘူးလေညီမတို့ကဘာဖြစ်လို့မခေါ်တာလဲပေါ့နော်အဲ့လိုမျိုးဆိုတော့အဲ့ဘက်ကကြတော့ဟိုတော်ဒီစစ်တပ်ကိုပေါ့နော်တော်လှန်နေတဲ့လူတွေဖြစ်တဲ့သူကအဲ့ဒီလူတွေဆိုရင်စက်ရုံကလက်မခံဘူးလေဟိုပြဿနာဖြစ်လို့ရှင်ပြည်သူ့ဖြေမရှင်းသေးနိုင်ပေါ့မိုင်းအဲ့လိုမျိုးလေသူတို့ကအဲ့လိုမျိုးပြောနေတယ
်အလို့ရှင်နဲ့အလို့သမားကြားအခွင့်အရေးဆိုင်ရာပြဿနာတွေပြိပက္ခတွေကတော့အရင်ကတည်းကရှိလာခဲ့ပူပါတယ်ဒါပေမဲ့အရင်ကပြိပက္ခတွေမှာအလုသမားတက်မကတွေကဥဆောင်ပြီးတော့တက်ဆိုင်ရအလုရှင်အလုသမားနဲ့အုပ်ချုပ်သူဆိုရတာဝန်ရှိသူတွေပါပါဝင်ပြီးသုံးမွင့်ဆိုင်ညှိနှိုင်းဖြည့်ရှင်းတာတွေလုပ်နိုင်ခဲ့ပေမဲ့လို့ဆရာနာသိမ့်မှုနောက်ပိုင်းမှာတော့ဒီလိုအခြေအနေတွေလည်းပြတ်သွားခဲ့တာပါအခုဆိုရင်အလုသမားတွေအတွက်အလုကန်အခက်အခဲတွေအလုသမားအခွင့်အရေးချိုးဖောက်ခံရတာတွေတိတိတတ်တာပိုဆိုးလာပေမဲ့လို့ဒါကိုကူညီကောက်ွယ်ပေးနိုင်တဲ့အဖွဲ့အစည်းတွေအလုသမားတက်မကတွေကိုစစ်ကောင်စီကပြစ်မှတ်ထားနှိမ်နှင်းတာတွေရှိတာကြောင့်အလုသမားတွေအတွက်ကတော့တင်နာဆုံးရှုံးမှုတွေအကာအကွယ်မဲ့တွေအခြေအနေတွေပိုးပြီးတော့ကြုံလာရတယ်လို့မမိုးစန္ဒမင်းကပြောပါတယ
်ဒီစစ်အာဏာသိမ်းမှုကာလရောက်လာတဲ့အခါကျတော့ကျမတို့လိုအဖွဲ့ချုပ်တွေကလည်းဒါစစ်အာဏာရှင်ရဲ့လက်အောက်ကနေဒီမတရားပုံမှားတွေဖန်ဆီးမှုတွေနဲ့ကျွန်တော်တို့ကထွက်ပြေးတိမ်းရှောင်နေရတာလည်းရှိတယ်လို့ဒါဖန်ဆီးထောင်ချနေရတာလည်းရှိကြတယ်ပေါ့နော်ဆိုတဲ့အခါကျတော့ဒီကာလတွေမှာတော့ဒီအမျိုးသမီးတွေနဲ့ပတ်သက်တဲ့ခွင့်ရေးတွေဆိုတာကလုံးဝကိုဟိုကမရှိတော့ဘူးမျက်နှာဆုံးရှုံးမှုတွေများစွာနဲ့ကြုံနေရတယ်ပြောမယ်ဆိုလို့ရှိရင်ဟိုကစိတ်အုပ်ချုပ်ရေးကြီးညာထားတဲ့ဒါလှိုင်သားရရှိပြီးသားလို့နေရာမျိုးတွေမှာဆိုရင်မျိုးသမီးတွေအတွက်ကပို့ပြီးမလုံခြုံတဲ့လုပ်ငန်းခွင်တွေမလုံခြုံတဲ့ဒီပတ်ဝန်းကျင်တွေမှာဒီအလုပ်သွားအလုပ်ပြန်တွေသွားလာရမှုတွေမှာမတရားဒီချိန်ချောက်ခံရတာတွေစော်ကားပြုမှုခံရတာတွေပေါ့နော်ပြီးလို့ရှိရင်နှိပ်စက်မှုတွေမရင်းကျင်းမှုတွေကြောင့်တချို့စက်ယုံမှုတွေမှာအသက်ဆုံးရှုံးသွားတဲ့အမျိုးသမီးတွေလည်းရှိကြတယ်ပေါ့နော်။ဒါပေမဲ့ကျမတို့ကအဲ့လိုဆုံးရှုံးအသက်သေသွားတဲ့အမျိုးသမီးတွေမရင်းကျင်းလို့ဆိုပြီးအသံတွေကျမတို့ကြားတယ်။ဒါပေမဲ့ကျမတို့အဲ့ဒီနောက်ကိုလိုက်ဖို့အရာမှာဘလောက်တောင်မှဒီဖိအားပေးမှုတွေစိုးရိမ်မှုတွေကြောက်လန့်မှုတွေရှိလဲဆိုရင်လုံးဝအစပြောက်တယ်ပေါ့နော်။ကျမတို့အသံရတယ်၊ဒင်းဒင်းတီးတီးကြဲကြဲရပြီမဲ့လိုက်တဲ့အခါမှာတော့ကာယကရှင်တွေနောက်ကိုကျမတို့ပြောမယ်ဆိုလို့ရှိရင်တိတိကျကျမလိုက်နိုင်ဘူး။ဒီပေါ်တော့အဆက်အသွယ်မရနိုင်တဲ့အခြေအနေမျိုးနဲ့တော့ကျမတို့ကြုံတာမျိုးတွေလည်းရှိရတယ်ပေါ့နော်ဒါကဒီအလုပ်သွားအလုပ်ပြန်နေတဲ့စက်ယုံလုပ်ငန်းခွင်တွေမှာမလုံခြုံတဲ့မျိုးသမီးတွေရဲ့ဒီအဆက်ဆက်ရစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာနိုင်တဲ့စီးနေခံနေရတဲ့အခြေအနေပေါ့နော
်ဒီလိုအခြေအနေတွေချားမှာပဲလက်တော်ငွေကြေးဖောင်းပွားမှုနဲ့အတူကုန်စည်နှုန်းတွေအစမတန်တက်လာတဲ့အခါအရင်နဲ့မတူတဲ့အကျပ်တွေတွေပိုးပြီးကြုံလာရတယ်လို့မြန်မာပေါင်ချင်းစက်ယုံကအမဖြူသီတာဝင်းကပြောပါတယ်
ဒီနော်ဆိုရှင်ညီမတို့လာစားနေသူရှင်အိမ်ုံလည်းလောက်လောက်ဝင်းကပြီးလို့ရတယ်အိမ်ညီမတို့သူအိမ်ငားပြီးနေရတာလေအိမ်ငားကပြီးလို့ရတယ်အခုဆိုလို့ရှင်ညီမတို့မှာအိမ်ငားကတော့မှအနိုင်နိုင်ပေါ့နော်တခါတလေဆိုအိမ်ငားကတော့မှအခုချိန်ကြီးတော့မှဓာတ်တော့ဝက်စားတော့မပေးရသေးရရှိတယ်ညီမတို့
တိုင်းဆိုလို့ရှိရင်ငါးတောင်းမပေးရသေးဘူးငါးတောင်းတော့အင်ရှင်မပေးရသေးဘူးအဲ့လိုအခက်အခဲလေးရှိတယ်။စံနေစီတွေဝယ်တဲ့အခါဆိုလို့ရှိရင်လည်းရင်းနှွားဆိုရင်နှစ်ပိတ်တာသုံးပိတ်တာလောက်ဝယ်နိုင်တယ်ဆိုရင်ကိုဒီမှာတစ်ပိတ်တာတော့နည်းနည်းတင်းတိမ်ရတာမျိုးရှိတယ်။ပြီးရင်ရင်းနှွားဆိုရင်ပတ်ဆံမချီးပဲနဲ့ဒီတလာလုံးကိုဒီလာစာလေးနဲ့အဆင်ပြေအောင်နေနိုင်ပေမဲ့အခုဆိုရင်မချီးဘူးလို့မရတော့ချီးလိုက်။ဒါကိုရင်ပြန်ဆက်လိုက်အဲ့လိုမျိုးတွေနဲ့ပေါ့နော်။ဟိုစားတော့စရိတ်ကစားအကုန်လုံးရှက်ပါနေတယ်။အဲလမ်းမှာဆိုလို့ရှင်နာအခုဆိုလူရမှုကြရမ်းများလေအာလူရမှုကြရမ်းများတော့ညီမဆိုလို့ရှင်ဟိုတော်တော်ကဆိုလို့ရှင်ဖုန်းတော်လူခံရရတည်းရဲ့လမ်းမှာတော့မဟုတ်ဖုန်းမပြောရတဲ့အနေအထားတစ်ခုတော့ဖြစ်သွားတယ်ပေါ့လမ်းမှာဖုန်းလာပြီးဆိုမကင်တော့ပဲဖုန်းမဲ့လာလာမကင်ရဲတော့ဘူးအဲ့တော့ဖုန်းလူခံမှာကြောက်တာရဲ့ဆိုလို့ရှင်ရှိုးဆိုလို့ရှင်အခုညီမတို့ဒီရှိပီတာဘက်မှာဆိုလို့ရှင်တော်ဝင်လက်ဘက်မှာဆိုရင်ကားပေါ်ကိုဓားများတိုက်တာအဲ့လိုမျိုးရအောင်ဖြစ်တယ်လာစားထိုးရမှာလေအဲ့လိုမျိုးရောင်ဖြစ်တဲ့အခါကျတော့ညီမတို့ဘက်ကဒီသွမ်းလာမှုတွေလည်းလုံခြုံမှုမရှိတော့ဘူး။နေထိုင်စားတော့ကြတာဆိုကြက်တဲနေတဲ့ဘဝကိုရောက်နေတာပေါ့နော်။ဟုတ်ကဲ့။ပြပြသသားယူပြောင်းလဲသွားတာပေါ့နော်။ဟုတ
်။ဒီလိုတိတိတသားပြောင်းလဲသွားတဲ့အချိန်ဒီအောက်မှာအလုသမားအများစုကတော့တက်လာတဲ့ကုန်စည်လုံးနဲ့အပြိုင်ရက်တီနေထိုင်စားတော့နိုင်ဘူး။လောကလာစာတိုးပြတာမျိုးဖြစ်စေခြင်းတို့လုံခြုံပေးခြင်းနဲ့လုပ်ငန်းခွင်မှာအလုံလုံခွင့်ပြရခြင်းမျိုးလို့ပြောကြပါရယ်။ဒါပေမဲ့ဒီလိုပြန်ရဖို့မှာကတော့နိုင်ငံရေးအချက်အကျတွေပြည်လည်ပြီးတိုင်းပြည်တည်ငြိမ်အေးချမ်းဖို့လိုအပ်တယ်လို့ပဲအလို့သမားတွေရဲ့အခွင့်အရေးအပါအဝင်အခြေခံလူ့ခွင့်ရေးတွေကိုလေးစားလိုက်နာတဲ့အုပ်ချုပ်မှုစနစ်တရရှိမှသာဖြစ်လိမ့်မယ်ဆိုရာတင်ပြရင်ဒီသတင်းပေအမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်ကျမခင်ပြူထွေးပါရှင်
မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းလာပြီးတော့နှစ်နှစ်ချီကြာလာတဲ့အချိန်မှာခေါင်းပုံဖြတ်အမျက်ထုတ်တဲ့အလို့ရှင်တွေပုံများလာတဲ့ပုံမှာစက်မှုစုံမှာအလုပ်လုပ်နေတဲ့အမျိုးသမီးတွေအတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေကိုမက်ခင်ဖြူထွေးကဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တူတဆုံတဲ့အမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှာတော့ပင်လယ်ကမ်းရိုးတန်းရေတိုက်စားတာကိုကာကွယ်ဖို့တနာကြောက်တန်းတုဖန်တီးတာနောက်ပြီးတော့ပြစ်ဒဏ်ခံနေရတဲ့ဆေးကြောက်သုံးဆွဲတဲ့သူတွေကိုတမရကပြန်ပြီးတော့လွှတ်ပေးလိုက်ပေမဲ့လည်းဒီထက်ပိုပြီးတော့အခွင့်အရေးပေးဖို့တောင်းဆိုနေကြတာနောက်ပြီးတော့ရွှေဖျုံသီးအထွက်တိုးအောင်လို့ဘလိုမျိုးစိုက်ပျိုးပါသလဲဆိုတာတွေကိုစူးစီးပြီးတော့ကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်
ပင်လယ်သမုဒ္ဒရာရေမျက်နှာပြင်မြင့်တက်လာတာကြောင့်သမုဒ္ဒရာနဲ့ထိစပ်နေတဲ့ကမ်းရိုးတန်းတစ်လျှောက်ရေတိုက်စားခံရပါတယ်။ကမ္ဘာကြီးပူနွေးမှုနောက်ဆက်တွဲအကျိုးဆက်အနေနဲ့ရေခဲတွေအရေးပြော်တာကနေအခုလိုပင်လယ်ရေမျက်နှာပြင်မြင့်တက်လာတာဟာအခုအခါပညာရှင်တွေကရေတိုက်စားမှုကိုကာကွယ်ဖို့ဟိုရုံးကလိုရေတိမ်းတပံတွေမစောက်ဘဲတဘာဝနဲ့ပူနီးစပ်တဲ့နည်းလမ်းတွေသုံးလာပါတယ်။ကမ္ဘာကောင်လေးတွေခုနားဖို့ကွန်ကရစ်လောင်းထားတဲ့ဘောလုံးတံတန်နာကြောက်တန်းတူကိုဖန်တီးပြီးရေတိုက်စားမှုကိုကာကွယ်ဖို့ကြိုးစားကြတာဟာအဲ့ဒီထက်မှာအခွန်ပါတဲ့ပင်လယ်သတ္တဝါမျိုးစုံခိုအောင်နေထိုင်တာကြောင့်တန်နာကြောက်တန်းရှားပါနေတဲ့ဒေသကသတ္တဝါတွေအတွက်လည်းအထောက်အကူဖြစ်စေပါတယ
် traditionally eroding shorelines you place hard
structures ဘုရုံကကန်ဆက်တရှောက်ကမ်းမပြူတာတွေရပ်အောင်လို့ကြောက်တုံးအတားဆီးအကာရံတွေချထားလေးရှိပါတယ်အခုတော့အဲ့နီလန်းတွေမတုံးတော့ပဲလေတဘာဝနဲ့အနီးဆက်ဆုံးနီလန်းတွေတုံးပြီးတော့ဆောင်ရွက်နေပါတယ်ဘောလုံးပုံစံလူလုံးတန်နာကြောက်တန်းတွေကအဲ့ဒီလိုအပ်ချက်ကိုဖြည့်ဆွတ်ပေးပါတယ်
ရင်းနှီးတဲ့ဝါရီဖြစ်တဲ့ကမာကောင်လေးတွေဟာသူတို့ရှင်သန်ရဝင်းကျင်အတွက်အထောက်အကူဖြစ်စေသလိုပင်လယ်ရေတိမ်ပိုင်းတွေမှာပေါက်တဲ့ e-grass လို့ခေါ်တဲ့ရေညှိပင်ရှိတွေရှင်သန်မှုအတွက်လည်းအထောက်အကူဖြစ်စေပါတယ်ပင်လယ်သမုဒ္ဒရာကမ်းဆက်၄မီတာထက်မနည်းတဲ့နေရာမှာပေါက်တဲ့ဒီပင်တွေဟာပင်လယ်ရေနေတဲ့ဝါခရုနဲ့တခြားအကောင်မျိုးစုံရှင်သန်ပေါက်ဖွားစေဖို့အပြန်အလှန်အထောက်အကူဖြစ်စေတာ
ပါ Oysters also filter about 50
ကမာကောင်လေးတွေဟာတရက်ကိုရေကားနဲ့50လောက်ကိုပြန်တန့်ပေးပါတယ်ရေနောက်တွေကိုပြန်ကြည်လာအောင်လုပ်ပေးသလိုရေစိုးရေညစ်တွေကိုလည်းပြန်တန့်ပေးနေတာပါ
ရေညှိပင်ရှိတွေဟာကံယူရန်ရေတိုက်စားမှုအပါအဝင်ပင်လယ်ရေသရဝါရီရှင်သန်ကြီးပြင်းရာဂေယစနစ်မှာအရေးပါတဲ့အတွက်ဥပဒေနဲ့လည်းအကာအကွယ်ပေးထားပါတယ်ဒီပင်တွေဟာကမ်းဆက်ကိုရိုက်ခတ်တဲ့ပင်လယ်လှိုင်းရဲ့အချိန်ကိုအပြော့စေသလိုအပင်တွေကြားထဲရောက်လာတဲ့သဲနှုန်းတွေကိုလည်းအငယ်ထိုင်စေတဲ့အတွက်ရေအောက်ကျမ်းပြေပို့ထူလာစေပါတယ
် Yes so the more eelgrass sits in the bay
ရင်းကြီးပင်တွေရေအောက်မှာရှိနေသမျှကယ်ယူတန်းတိုက်စားမှုတံကိုလည်းကာကွယ်ပေးတာဖြစ်ပါတယ်ဘလို့အပင်မျိုးပဲဖြစ်ဖြစ်အကံပါတိုက်စားတာတွေမဖြစ်အောင်လို့အကာအကွယ်ပေးပါတယ်ဒီရင်းကြီးပင်တွေဟာငါးရီငှက်တွေအစာလေးဖြစ်ပါတယ
်ကယ်လီဖိုးနီးယားတောင်ပိုင်းကမ်းခြေတွေကိုအကာအကွယ်ပေးစီမံကိန်းကနေအခုလိုတန်နာကြောက်တန်းတူတွေကိုဒသမ1ဧကအတွင်းမှသာဖန်တီးထားတာဖြစ်ပေမဲ့နောက်ထပ်10ဧကလောက်အထိတိုးချဲ့လုပ်ကင်သွားဖို့စီစဉ်နေပါတယ်ခင်ဗျာ စစ်ဆောင်လက်ဝဲတွေ့ရှိတာကြောင့်ဆိုပြီးဖမ်းဆီးခံထားသူတွေကိုပြန်လွှတ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းအခုလိုအမိန့်နဲ့ပတ်သက်ပြီးတော့အားနည်းချက်တွေရှိနေကြောင်းနဲ့ဒီထက်ပိုပြီးတော့ဆောင်ရွက်ပေးဖို့အခွင့်အရေးလှူရှားသူတွေကထောက်ပြကြပါတယ်။စစ်ဆောင်မှုကြောင့်ထောင်ဒဏ်ချမှတ်ခံရသူတွေရဲ့ဒီလုပ်ငန်းလုပ်ကိုင်နေသူတွေရဲ့အတုံးချမှုကိုခံရသူတွေလည်းပါဝင်ပါတယ်။စဉ်စားချင်းချင်းနှံစွမ်းမရှိသူတွေနဲ့ဘာကူမှတွက်ချက်စဉ်စားမနေသူတွေအတွက်တော့ဘဝနဲ့ရင်းပြီးမှကိုယ်လုပ်ရရဲ့နောက်ဆက်တွဲအကျိုးဆက်ကိုတည်လာကြတာပါ။တခြားပြည်နယ်တွေကိုစေးကြောက်ရောင်းဝယ်ဖန်ပြသူတွေကအယောင်ဝယ်ကနေရလာတဲ့ဝင်ငွေထွက်ငွေတွေကိုသူတို့ပန်ဆင်းနဲ့မထည့်ပဲတခြားသူတွေရဲ့ပန်ဆင်းကိုအသုံးပြုခဲ့ပါတယ်။
And for 9 months I deposited.
ဘာဖြစ်လာမလဲဆိုတာကိုမစင်စားဘဲနဲ့ကိုလာလောက်ကိုဗန်စီရဲမှာငွေတွေသွင်းခဲ့ပါတယ်။ကျွန်မကဆေးကြောက်အလွန်ပိုးတဲ့ကယ်လီဖိုးနီးယားပြည်နယ်အော့ကလန်မှာပဲကြီးပြင်းလာတာပါ။
2009ခုနှစ်သူကောလိပ်ကျောင်းသူဘဝမှာတခြားသူတယောက်ကချင်းကတ်တိုက်တွန်းရာကနေဒီဆေးကြောက်ရောင်းတဲ့လုပ်ငန်းနဲ့ပါဝင်ပတ်သက်မိတာပါ။ပေါ်ရုံးကတော့ဆေးကြောက်လက်ဝဲတွေ့ရှိမှုအခုလိုဆက်ဆက်မှုနဲ့ဖမ်းဆီးခံပြီးတဲ့နောက်ထောင်ဒဏ်ချမှတ်ခံရပါတယ်။2013ခုနှစ်အရောက်မှာတော့မစင်မချင်းကားမောင်းရာကနေရဲကလိုက်လံဖမ်းဆီးတာကိုခံပြီးနောက်သူ့ပေါ်ဖမ်းရမ်းထုတ်ထားတာကိုသိလိုက်တာပါ။အဲ့နောက်ဆေးကြောက်ကီလို100ကျော်ရောင်းချရမှာပါဝင်မှုအခွန်လိန်ညာမှုနဲ့ငွေမဲခွာချမှုကြောင့်ဆိုပြီးတော့ထောင်ဒဏ်ချမှတ်ခံလိုက်ရပါတယ
်။ It did not go far enough and for me it was a slap.
ကျွန်မတို့တော့တော်ကိုမတရားဘူးလို့ခံစားရပါတယ်။ထောင်နဲ့ဆယ်နှစ်15နှစ်ကြာနေတဲ့တခြားမျိုးသမီးတွေနဲ့ထောင်ထဲမှာ5နှစ်လောက်နေခဲ့ရတာပါခုခါမှာတော့စေးကြောက်ကိုတရားဝင်အဖြစ်သတ်မှတ်လာတာကိုသတင်းတွေမှာတွေ့ရပါတယ်တကယ်လို့သာဒီအချိန်ထောင်ထဲမှာရှိနေမယ်ဆိုရင်ပို့ပြီးတော့ယူကြုံမရဖြစ်မိမှာပါ
ခုကအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမက်ဆေ့ချ်ယူရေးကာလကလေးကပြောထားတဲ့အတိုင်းစေးကြောက်သုံးဆွဲတာကြောင့်ထောင်ထဲချမှတ်ခံသူတွေကိုလူငင်းချမ်းသာခွင့်ပေးလိုက်ပါတယ်အဲ့သူတွေဟာစေးကြောက်သုံးလို့ဆိုပြီးတော့ရာဇဝတ်မှုကျူးလွန်တဲ့နောက်ကျောင်းရာဇဝတ်မှာမှတ်တမ်းရှိနေတာကြောင့်အလုပ်ရဖို့ခက်ခဲတာနေထိုင်စရာအိမ်မရနိုင်တာနဲ့ပညာရေးနဲ့ပတ်သက်တဲ့အခွင့်အလမ်းတွေလည်းဆုံးရှုံးနေရတာကြောင့်နောက်တစ်ကြိမ်အခွင့်အရေးတည့်ရပေးဖို့ဘိုင်ဒန်ဆွေးရကဆောင်ရွက်လာတာပါဒါပေမဲ့လည်းသမ္မတဘိုင်ဒန်ရဲ့အမိန့်နဲ့မှာလူရမှုနဲ့တခြားသူတွေကိုလက်ရောက်ကျူးလွန်တာမျိုးမရှိဘဲစေးကြောက်အနေချင်းလက်ဝယ်တွေ့ရှိသူတွေသာအကျုံးဝင်ပြီးတော့ဖြန့်ဖြူးရောင်းချသူတွေမပါဝင်ပါဘူး
Person that sells the marijuana
စေးကြောက်ဝယ်သူတွေအားလုံးကိုလူငင်းချမ်းသာခွင့်ပေးပြီးရောင်းတဲ့သူကြတော့ပြင်းပြင်းထန်ထန်အရေးယူခံရပါတယ်လက်ဝယ်ရှိသူတွေအခုအခါအဖမ်းမခံရတော့ပေမဲ့ရောင်းချသူတွေကိုအပြစ်ပေးတာမျိုးကတကယ်အဆင်ပြေမဲတယ်လို့ရပါ
လက်ချက်ပဲဟာ2019ခုနှစ်အချင်းထောင်ကပြန်လွတ်လာပြီးတဲ့နောက်အလုပ်ဝင်လုပ်တဲ့အခါမှာလဲသူ့ရဲ့ရာဇဝတ်မှုနောက်ကျောင်းရာဇဝင်ကြောင့်အလုပ်ပြုတ်သွားပြန်ပါတယ်ဒါမှလည်းခုကသမရရဲ့အမိန်ကြောင့်လူတော်များများပြစ်ဒဏ်ကလွတ်မြောက်လာတဲ့အပေါ်သူကကြိုးစားပါတယ်အခုလို့လွတ်ပေးလိုက်တာဟာကနဦးခြေလမ်းဖြစ်ပြီးနောက်ထပ်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လဲသူကလူလာနေပါတယ်ခင်ဗျာဘာလို့တင်ပို့တဲ့ရွှေဖြုံသီးစစ်သူဘူ85ရာခိုင်နှုန်းလောက်အတွက်ရွှေဖြုံသီးတွေဟာအမေရိကန်ပြည်အောင်စု Illinois ပြည်နယ်ကစိုက်ခင်းကနေထွက်တာပါခုခါစိုက်ပျိုးရေးသမားတွေဟာထွန်းရဲစိုက်ပျိုးရေးအခါထွက်လာတဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေလျှော့ချဖို့ကြိုးစားနေတယ်လို့ပြားလိပ်ပြားစတဲ့အကောင်ငယ်လေးတွေကိုဆွဲဆောင်ပြီးအထွက်တိုးအောင်လုပ်နေပါတယ်
and there's a male and a female
ဘာမှလည်းအဖိုးမရှိပြီးပြားတွေကဝက်မုံလေးတွေကိုကူးလူးတည်ဆောင်ပေးပါတယ်ဝက်မုံတွေကူးပေးရင်ရွှေဖြုံသီးလည်းအထွက်တိုးပါတယ
်နှစ်ပေါင်း150တန်တန်းရှိပြီးဖြစ်တဲ့ Libis Sito Book Company ကစိုက်ခင်းနေမှာမြေစီလွှာတွေပူကောင်းလာအောင်အတွက်စိုက်ပျိုးရေးသမားတွေကိုအခုလိုအကူအညီပေးဆောင်ရွက်နေတာပါဒီကုမ္ပဏီကနေ Illinois ပြည်နယ်အတွင်းနှစ်စဉ်ရွှေဖြုံသီးတန်ချိန်300,000လောက်ထွက်ပါတယ
် last 3 years I've been raising
လုံးခဲ့တဲ့3နှစ်အတွင်းဧက200လောက်ရွှေဖြုံသီးစိုက်တာမှာတန်20ကနေ26တန်အထိထွက်ပါတယ
်ဒီစီဇန်ကို2021ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးစိုက်ခင်းပေါင်း38ခုဧကပေါင်း6000မှာစမ်းသပ်စိုက်ပျိုးခဲ့တာပါအမေရိကန်ပြည်ထောင်စုကထွက်တဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေ17ရာခိုင်နှုန်းဟာစိုက်ပျိုးရေးကဏ္ဍကဖြစ်ပြီးဒီပမာဏဟာလူနေအိမ်တွေနဲ့ရုံးတွေကထွက်တဲ့ပမာဏလောက်ရှိနေတာပါခင်ဗျာ
တောက်ဆုံးလေးအမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကအစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ Organic ပရင်းဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။ TU မျိုးနွယ်ပင်တွေကနေပြီးတော့ထုတ်ပေးတဲ့ Organic ဓာတ်ပေါင်းသစ်ဆေးကနေပရင်းဘလို့များဖြစ်လာပါသလဲ။ပရင်းရဲ့ထူးခြားချက်နဲ့ပရင်းကိုအတုလုပ်လို့ရမရဆိုတာကိုဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့သိပ္ပံနဲ့နည်းပညာခန္ဓာမှာတင်ဆက်ပေးထားတာရှူဇာနာဆင်ပါရှင်
မနိုင်ငံမှာဆိုလို့ရှိရင်ပင်းရင်ထွက်ပါတယ်ဗျာ။ပင်းရင်ထွက်ပြီးတော့ပင်းရင်ကြောင့်ကိုလည်းလူတိုင်းကသိကျင်ပါတယ်ဆရာ။ပထမအဦးဆုံးပေါ့နော်။ပင်းရင်ရဲ့ဓာတုဖွဲ့စည်းပုံကနေရနေစပြီးတော့ပြောပြပေးပါဗျာ
။ပင်းရင်ဆိုတာကတော့သစ်စည်းကနေဖြစ်တာတော့သစ်စည်းဆိုတာအော်ဂနစ်သစ်စည်းပဲ။အဲ့ဒီသစ်စည်းထဲမှာကာဗွန်ဟိုက်ဒရိုဂျင်အောက်ဆီဂျင်ကအဓိကပါနိုက်ထရိုဂျင်အနည်းငယ်ပါတခြား trace element တွေလည်းပါနိုင်တော့လေအဲ့ဒီကောင်တွေပေါင်းစပ်ပြီးတော့ပိုလီမာဆိုတဲ့ဟာတွေဖြစ်လာတယ်ဥပမာဖြစ်ကျွန်တော်တို့ကပစ္စည်းတစ်မျိုးတည်းရှိရင်မိုနိုမာလို့ခေါ်တယ်မိုနိုမာတွေကဆက်ခါဆက်ခါနဲ့ပေါင်းလိုက်ပိုလီမာဖြစ်လာတယ်ပိုလီမာဖြစ်လာရင်ကျွန်တော်တို့ကအခဲတွေအရည်တွေဖြစ်လာတဲ့အငွေ့တွေကနေပြီးတော့ပြောင်းသွားတဲ့အရာတွေဖြစ်လာတယ်အဲ့သစ်စီကလည်းပိုလီမာဖြစ်လာလေသူကအခဲတွေကပြင်းကျက်လာဖြစ်တယ်အဲ့ဒီအခဲတွေကကျွန်တော်တို့ကယနေ့တွေ့ရတဲ့ပရင်တွေဖြစ်လာကျွန်တော်တို့အချိန်နှစ်ပေါင်းသန်းပေါင်းများစွာစောက်ရတယ်အဲ့ဒီအချိန်မှာဓာတုဗေဒပြောင်းလဲခြင်းတွေအထက်မှာအများကြီးဖြစ်တယ
်ဟုတ်ကဲ့ဆရာဆိုပရင်ကတဆီကနေစပြီးတော့ဖြစ်လာတာပေါ့နော်ဆရာဘယ်လိုပုံစံနဲ့ဖြစ်လာတာလဲပြောပြပေးပါဆရာ
တကယ်တော့အပင်တွေကသူ့ကိုကာကွယ်ဖို့တဆီတွေထွက်လာလဲဖြစ်တယ်ဘလူးကကွယ်လဲဆိုရင်ငုံတန်းတွေကြောင့်ဒေးတိုက်တွေကြောင့်ကျိုးတယ်ပဲ့တယ်တခါတည်းကတလိဆန်တွေကြောင့်လည်းကျိုးတယ်ပဲ့တယ်အဲ့ဒီကျိုးပဲ့တဲ့နေရာကိုသူ့အတွင်းသားကိုကာကွယ်ဖို့အတွက်ကအစည်းတစ်မျိုးထွက်လာပါတယ်အဲ့တော့အစည်းထွက်လာတာလဲထူးထူးဆန်းဆန်းပေါ့လေအဲ့ဒီအစည်းမှာတာပင်းဆိုတဲ့ဟာလေးပါတာပင်းဆိုတဲ့ဟာနော်အိုက်ဆိုပရိုပင်းတို့ပစ္စည်းပဲတာပင်းကအဲ့သစ်စည်းမှာအငွေ့ပြန်ွယ်တဲ့ဒီဓာတုဗေဒပစ္စည်းလိုပဲပြောမှာပေါ့လေအဲ့ဒီအိုက်ဆိုပရိုပင်းလို့ခေါ်ပြောသူကထွက်လာတယ်အဲ့ဒီအငွေ့ပြန်လာတဲ့ပစ္စည်းတွေကိုကျွန်တော်တို့ကအနာလဲရှိတယ်တိရစ္ဆာန်တွေကိုပုံမှားတွေကိုမောင်းထုတ်နိုင်တဲ့ပစ္စည်းတွေဖြစ်သူကအပြင်ကိုအငွေ့ပြန်ပြန်ပြန်နဲ့တဖြည်းဖြည်းနဲ့သူပြန်လဲသူလဲကုန်သွားတဲ့အချိန်မှာစစ်စီရရေခဲတာခဲတာလို့ပင်ကိုစေကုပ်ပြီးသားဖြစ်သွားတဲ့သဘောမျိုးဖြစ်တယ်။နှစ်ပေါင်းများစွာကြာတော့သူကလည်းပျက်စီးလာတဲ့အခါမှာသူကသစ်စီးတဲ့အားဖိအားတွေနဲ့ temperature အပူတွေအောက်မှာပြောင်းလဲမှုတွေဖြစ်လာတယ်။အဲ့ဒီပြောင်းလဲမှုတွေဖြစ်လာတဲ့အတွက်ဒီသစ်စီးဟာပရင်းဆိုတော့ဖြစ်လာတာဖြစ်ပါတယ်။အဲ့
တော့ပရင်းကိုဒီသစ်စီးရနေပြီးတော့လူကိုယ်တိုင်းလုံရင်ရောဒီလိုတဘာဝမဟုတ်ပဲနဲ့ပေါ့နော်လူကိုယ်တိုင်းလုံရင်ရောဖန်တီးနေရောရလားဆရာ
ရပါတယ်သူကတကယ်တကယ်တော့ပရင်းပုံစံမျိုးကလုံလို့ရတယ်သူက formaldehyde ဆိုတဲ့ဟာကျွန်တော်ရှိတယ် formaldehyde နဲ့ polymerize လုပ်တော့လုံကြတာရှိပါတယ်ဘာနဲ့တူလဲဆိုရင်မိခလုတ်တယ်တူတာပေါ့အရင်ခက်ကမိခလုတ်ကအမဲအမားလေးအဲ့ဒီကောင်ကို bakelite လို့ခေါ်တယ်အဲ့ဒီကောင်ကပရင်းပုံစံမျိုးပဲဒီပရင်းပုံစံမျိုး bakelite ကိုလုပ်လို့ရတယ် bakelite တွေက plastic တမျိုးပဲ formalin ကနေ formalin ဆိုတာကျွန်တော် formaldehyde ပေါ့အဲ့ဒီကနေပေါ့ကျွန်တော်တို့ကဘာမှာအများကြီးပေါ်တဲ့ formalin တွေကနေစလို့မိခလုတ်တွေစလို့တယ်အဲ့တော့ဘုံမိခလုတ်တွေကိုပိုလီမာဖြစ်အောင်လုပ်တယ်အဲ့ပိုလီမာဖြစ်လာအောင်လုပ်လိုက်တော့ဘလောက်အမှားအပြော့ဆိုတဲ့ဟာကိုလိုတဲ့ပုံစံလုပ်လို့ရတယ်လိုတဲ့အကြောင်းလည်းလုပ်လို့ရတယ်အဲ့လိုလုပ်ပြီးတော့ပရင်းအတုလုပ်ချင်လည်းရပါအဲ့တော့ပိုလီမာဒီကိုပရင်းအနေနဲ့လုပ်လို့ရပါတယ်။ဒါပေမဲ့နှစ်ပေါင်းတန်းချီကြာလာတဲ့ပရင်းတော့ကျွန်တော်တို့ဘယ်လိုမှဆက်ဆက်လို့တော့မရဘူး။လေပရင်းရဲ့ကုသတိမျိုးမရဘူးလို့ကျွန်တော်တွေ့ရပါတယ်။ဟု
တ်။ဆက်ဆိုတော့ဒီပရင်းဆက်ဆက်လောက်ထားတဲ့အတုပေါ့နော်။ပရင်းအတုနဲ့အစ်စ်ကြတော့ခွဲလို့လွယ်လားဆရာ
။ပရင်းအတုနဲ့အစ်စ်ကတော့သာမန်တော့ခွဲရင်တော့လွယ်လွယ်လေးလို့ပြောကြတာပေါ့လေ။ဒါပေမဲ့အတုကိုလည်းအစ်စ်လိုမျိုးဖြစ်အောင်လုပ်လို့ရပါတယ်။ပရင်အတုလို့ရတဲ့အကြောင်းအရအဓိကကတော့ကျွန်တော်တို့အထဲမှာခုနကကြောက်ဖြစ်ရုပ်ကျင်းလို့ပေါ့ပစုံလို့ပြီးတော့စိတ်တော်လို့အထဲမှာထည့်တိုင်းအမှန်တန်မှုကြီးတဲ့ပရင်ဖြစ်တယ်။ဒါကြောင့်ပရင်အတုလို့ရအဲ့လိုမျိုးအကောင်ဘလောင်လေးတွေကိုကျွန်တော်အထဲမှာထည့်တယ်။ polymerize လို့ပြောလို့တဲ့အတွက်သူ့ရဲ့ပုံစံကတော့တူတယ်။သို့တော်သိပ်ပြီးစကွာပါတယ်။ပရင်ရောပရင်အတုရောကရေမှာရုပ်ပါရေပေါ်မှာတင်လိုက်ရင်ထဲ့ရင်ရုပ်ပါတယ်သို့တော့စားအနေငယ်ထဲ့လိုက်ပြီးတော့ဖုတ်ပေးလိုက်ရင်စားလည်းပျော်သွားတယ်ဆိုရင်ပရင်အစ်စ်ကရေတစ်ဖြည်းဖြည်းပေါ်လာတယ် ပြင်းအတူကတော့မပေါ်လာဘူးပေါ့
ဆရာအဲ့ဒီဟိုဗမာပြည်ကပြင်းထွန်းနေစီရောဆရာရောက်ပါလားဆရာ
တနိုင်းနဲ့ခန်းတီလိုကျွန်တော်ရောက်ပါတယ်ဒါပေမဲ့တွဲအဝရှိတော့မရောက်ဘူးသူတို့ကအထဲတော့ကျွန်တော်တို့တွဲဝင်တာမဟုတ်ဘူးခန်းတီမှာဆိုလဲတာမန်လူတွေအကုန်လုံးကပြင်းသွားတူးကြတယ်ဟိုတနိုင်းမှာလည်းပြင်းကောက်တယ်လို့ခေါ်တာကပြင်းသွားကောက်ကြတယ်တော့မိုးရွာမယ်လေတိုက်မယ်ရေကြီးလာမယ်ဆိုရင်ပြင်းတွေကအပြင်းထွက်လာတယ်အဲ့တော့ပြင်းသက်ကောက်မယ်ဆိုအဲ့ပြင်းတွေကိုဟိုရောင်းကြအားလေအကောင်မပိုင်တော့မှဒပိတာကို3သိန်းလောက်အဲ့ဒီကောင်ဈေးရှိတယ
်ပြင်းထွက်တဲ့နိုင်ငံတွေအများကြီးပါဆရာဆိုတော့တခြားပြင်းထွက်တဲ့တခြားနိုင်ငံတွေရောဆိုတ
ော့တခြားနိုင်ငံတွေပြင်းထွက်မယ်ကျွန်တော်ရောက်တော့ရောက်ကိုလည်းဘောတက်ပင်လေကန်းကြီးတော့လို့မှာဆိုပြင်းကအများကြီးထွက်တယ်လေအမေရိကန်မှာလည်းပြင်းထွက်တာပဲကျန်တဲ့နိုင်ငံတွေလည်းပြင်းတော်တော်များထွက်ဘာကြောင့်လဲဆိုပင်နေရှိရင်ပြင်းကရှိမှာပဲဟောဘောတက်ဆိုတော့သူကကံကောင်းတာကသူကဒီထင်းယူတော်တွေပေါ့လေပြင်းထွက်တဲ့အပင်ကအဓိကကတော့ထင်းယူပင်ကထွက်တာဟိုထင်းယူပင်တစ်မျိုးပေါ့လေအဲ့ဒီအပင်ကလည်းရတာအဲ့ဒီထင်းယူပင်ကပင်လေကန်းကြီးနဲ့နီးတယ်ကျွန်တော်တို့တနိုင်းတို့ခန်းတီတို့လည်းတစ်ချိန်ကပင်လေကန်းကြီးမှာပဲပင်လေကန်းကြီးအဲ့မှာခရုတူပါလေအခုထက်ဒီတွေ့တယ်လေပင်လယ်ကမ်းကြီးပဲဒါပေမဲ့ကျွန်တော်တို့တဖြည်းဖြည်းချင်းဒီဆုတ်သွားတာပေါ့လေအောက်မှာကျွန်တော်တို့ကဒီ AOD မျက်စိအဆုံးအထိကိုဟိုမိုင်3လောက်လောက်ထိကိုရောက်သွားတဲ့နေရာရောက်သွားတာဟုတ်ပြင်းထွက်တဲ့နေရာနဲ့ဝေးနေတယ်ဘောတက်ပင်လယ်ကမ်းကြီးတို့ကလို့ကြာတော့သူကပြင်းထွက်တဲ့နေရာနဲ့သူကနီးတယ်ပြီးတော့အဲ့ဒီပြင်းတွေကရေထဲရောက်သွားရင်ဟောမျောသွားမှာပဲဒီသို့တော့ပင်လယ်ကဆိုတော့ပင်လယ်ကစားကြီးချာရည်ကြတော့ပင်းကပေါ်လာဒီပေါ်နေတဲ့စီကလိုက်ကောက်တာပဲ
ဒေါက်တာချင်းမောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ပရင်ဘယ်လိုမျိုးဖြစ်လာသလဲပရင်ရဲ့ထူးခြားချက်တွေနဲ့ပရင်ကိုအတုလုပ်လို့ရမရဆိုတာကိုဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်စနေမနက်ခင်းမှာလည်းတစ်လှည့်ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။မကြခင်အစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတစ်လှည့်ပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုအမျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်အက်ဥပဒေ NDAA မူကြမ်းကိုအထက်လွှတ်တော်ကအတည်ပြုလိုက်ပြီးမို့အထက်လွှတ်တော်ကပြင်ဆင်ထည့်သွင်းအတည်ပြုချက်တွေပေါ်အောက်လွှတ်တော်မှာအခြေတင်ဆွေးနွေးအတည်ပြုကြရအောင်မှာဖြစ်ပါတယ်။ဒီမိုကရက်အများစုလွှမ်းမိုးတဲ့အထက်လွှတ်တော်မှာထောက်ခံမဲ86မဲ၊ကန့်ကွက်မဲ17မဲနဲ့ကြာတာရင်းနှီးကအတည်ပြုခဲ့ကြတာဖြစ်ပါတယ်။ဇူလိုင်လဆန်းလုံးကတော့ Republican အမတ်တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာထောက်ခံမဲ219မဲ၊ကန့်ကွက်မဲ210နဲ့ကပ်ပြီးအတည်ပြုခဲ့ပါတယ်။အခုတခါအထက်လွှတ်တော်ကပြင်ဆင်အတည်ပြုတဲ့မူကြမ်းနဲ့အောက်လွှတ်တော်မှာအတည်ပြုထားတဲ့မူကြမ်းတွေကိုနှိုင်းယှဉ်ပြီးလွှတ်တော်အမတ်တွေအယော့အတင်းလုပ်ပြီးလွှတ်တော်နှစ်ရက်လုံးမှာအတည်ပြုနိုင်မှုကြိုးစားကြရအောင်ပါပါ။သက်ဆိုင်သူတွေသာဖတ်ခွင့်ရှိတဲ့စာရက်စာရန်တွေကိုမာရီလာကိုစမ်းအိမ်မှာဖွက်ထားခဲ့တယ်ဆိုပြီးတမရဟောင်းဒေါ်နယ်ထရန့်ပေါ်ဆွဲဆိုထားတဲ့အမှုမှာနောက်ထပ်ဆွဲချက်တွေထပ်တိုးလာမယ်လို့တရားလိုရှင်တွေဘက်ကပြောကြားလိုက်ပါတယ်။စုံစမ်းစစ်ဆေးရေးမှုတွေကြည့်လို့မရအောင်လုံခြုံရေးကင်မရာတွေကပုံတွေကိုဖျက်ဖြစ်ဖို့ကြိုးစားခဲ့လို့သမ္မတဟောင်းဒေါ်နယ်ထရန့်အပြင်သူ့ရဲ့အမှုရမ်းတယောက်ကိုပါတရားစွဲလိုက်တာဖြစ်ပါတယ်။ကာကွယ်ရေးအချက်လက်တွေအပါအဝင်နိုင်ငံတော်လျှို့ဝှက်မှတ်တမ်းတွေတရားမဝင်လက်ဝယ်ထားရှိမှုနဲ့ Federal အစိုးရရှေ့နေတွေကအရင်ထဲကထရန့်ပေါ်အမှုပေါင်း30မှုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။နိုင်ငံတော်အတိုင်းငံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုနေပြည်တော်အကျဉ်းထောင်ကနေအင်အကျယ်ချုပ်ပြောင်းရွှေ့လိုက်တယ်ဆိုတဲ့သတင်းကိုကြားသိမှထားတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOE ပြောပါရယ်မနေ့တုန်းကလည်းဒေါအောင်ဆန်းစုကြည်နဲ့ပြည်ထောင်စုလွှတ်တော်နာယကဦးတီခွန်မြတ်တို့တွေ့ဆုံခဲ့ရဆိုတဲ့သတင်းတွေနဲ့ပတ်သက်လို့မဟုတ်မမှန်ကြောင်းကိုလည်းပြောပြထားပါရယ်ရှင
်တောက်ကြညာရဲ့နောက်ဆုံးရသတင်းချင်းညို့ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါရယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါရယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Citrus Franklin နဲ့ဂျိုဂီလ်တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကြမှာလို့လိုတဲ့ဆန္ဒတွေပြကြပါစေရှင်
This program has come to you from the Voice of America, Washington.